Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ9ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ32.3/40/48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့မနက်ခင်းအစီအစဉ်မျိုးဖြစ်ကျွန်တော်ရေမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အမေရိကန်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒေါ်လာ 8.3 ဘီလီယံကိုသမ္မတကလက်မှတ်ထိုးအတည်ပြုလိုက်ပါပြီ။ဒီဗိုင်းရပ်စ်ကြောင့်သေဆုံးသူ 3,500 နာကတ်လာချိန်မှာပဲရောဂါပိုးကူးစက်သူအရေအတွက်ဟာလည်း 3,000 ကျော်သွားပါပြီ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အနီးမှာမိုင်းနေမိလို့ရိုဟင်ဂျာကလစ်ငယ်တွေကသေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကောင်လင်ဦးနဲ့တူတင်ပြပေးသွားမှာဟဲ့
။ဒီသတင်းတွေအပြီးတင်ဆက်မဲ့သတင်းလွှာတစ်ပုဒ်မှာမြို့သမီးခွင့်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးမြမမြို့သမီးရှင်းနေတူကဘယ်လိုမြင်ပါသလဲ။
ခုနှစ်နှစ်လုံးမှကြာရှည်လာတဲ့ဥပဒေချမ်းကဒီကျမတို့အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်မပေးနိုင်ဘူးပေါ့နော်။အဲ့လိုမျိုးကျမမြင်တဲ့အတွက်နဲ့တော်တော်လေးစိတ်
ပြေစံကိုမကြခင်နားစင်ကြရပါမယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေတဲ့တောင်ကိုရီးယားနိုင်ငံကတွေပြန်လာတဲ့ထိုင်းနိုင်ငံကသားတချို့ကြောင့်ထိုင်းနိုင်ငံအတွင်းဆိုးရွားမှုတွေဖြစ်ရတဲ့အကြောင်းနဲ့ပဝင်းကျင်ကျူပြူပလတ်စတစ်အစားထိုးတည်တွင်ဖန်တီးမှုသတင်းလောက်တစ်ပုဒ်ကိုနားစင်ကြရမယ်အပြင်ကမ္ဘာသတင်းတွေထဲကမြန်မာသတင်းကောင်းထုတ်ချက်ကိုလည်းတင်ဆက်ပေးသွားပါမယ်။ဒီသတင်းလာတွေမတိုင်ခင်တော့စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်လင်းလူကကြီးညာပေးပါမယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တွေမှာတုံ့ဆွဲဖို့အမေရိကန်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒေါ်လာ 8.3 ဘီလီယံကိုသမ္မတဒေါ်နယ်ထရမ့်ကတောက်ချနေမှာလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်
။ So we're signing the 8.3 billion. I asked for 2.5.And I got 8.3 and I'll take it.
ကျွန်တော်တို့အခု $8.3 billion အတွက်လက်မှတ်ထိုးနေတာပါ။ $2 billion ကျွန်တော်ဘက်ကတောင်းခံခဲ့တာဖြစ်ပေမဲ့ $8.3 billion ရခဲ့ပါတယ်။ကျွန်တော်ယူလိုက်ပါတယ်။ဒါဟာမျှော်လင့်မထားဘဲရောက်လာတဲ့ကြီးမားတဲ့ပြဿနာပါ။ဒါကိုကျွန်တော်တို့ဖြေရှင်းနေပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောသွားတာပါ။သမ္မတရုံးဆိုင်တဲ့ Washington DC မြို့အပြင်က Maryland ပြည်နယ်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်လာနေပြီဖြစ်ကြောင်းအတည်ပြုပြောဆိုပြီးနောက်တစ်နေ့မှာသမ္မတထရမ့်ကဒီရောဂါပိုးတိုက်ဖျက်ရေးမှာတုံ့ဆွမ်းမဲ့ငွေပမာဏကိုလက်မှတ်ထိုးအတည်ပြုပေးလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးစံသတ်ထုတ်လုပ်တာအပါအဝင်စေကုသဘေးရေးဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်လာတဲ့ချင်းချောက်မှုအန္တရာယ်တွေကိုပြည်내နဲ့မြို့နယ်တာဝန်ရှိသူတွေရဲ့တိုက်ဖျက်တားဆီးရေးလုပ်ငန်းတွေမှာဒီငွေတွေကိုတုံ့ဆွမ်းသွားမှာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံရတဲ့ဒေသတခုကတော့ Washington DC မြို့အပြင်မှာရှိတဲ့ Maryland ပြည်နယ် Montgomery ခရိုင်မှာဖြစ်ပါတယ်။အဲဒီမှာ Coronavirus ကူးစက်နေသူ3ဦးရှိနေတယ်ဆိုတော့ကိုပြည်နယ်အစိုးရကကြာသပတေးနေ့နောက်ပိုင်းမှာအတည်ပြုပြောကြားခဲ့ပါတယ်။လက်ရှိမှာတော့ Maryland ပြည်နယ်ကိုအရေးပေါ်အခြေအနေအဖြစ်ပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan ကကြေညာထားပါတယ်ခင်ဗျာ
။ကမ္ဘာတစ်ဝန်းနိုင်ငံပေါင်း92နိုင်ငံထက်မင်းမှာ Coronavirus ကြောင့်သေဆုံးသူစုစုပေါင်းဟာတောက်ချာနေမှာ 3,456 ထက်မင်းရှိသွားပြီးကူးစက်သူ 3,000 ကျော်ထိရှိခဲ့ပါတယ်။ဒီရောနိုင်ငံပြင်ပမှာကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ42ယောက်နဲ့လူနာသစ်196ယောက်ပါဝင်ကူးစက်သူ6284ယောက်ရှိသလိုအရှေ့လေဗန်ဒေသမှာအဆိုးဆုံးဖြစ်နေတဲ့အီရန်မှာတော့လူနာသစ်1234ယောက်နဲ့သေဆုံးသူ124ယောက်ပါဝင်ကူးစက်မှု4948ယောက်ရှိပါတယ်။ဥရောပမှာတော့အဆိုးဆုံးကြုံနေရတဲ့အီတလီနိုင်ငံမှာလူနာသစ်988ယောက်နဲ့သေဆုံးသူ198ယောက်ပါဝင်ကူးစက်သူ4636ယောက်ရှိသလိုပြည်သူနိုင်ငံမှာတော့လူနာသစ်200နဲ့သေဆုံးသူ9ဦးပါဝင်ကူးစက်သူ959ယောက်ရှိခဲ့တာပါ။တောက်ချန်နေကပထမဆုံးကူးစက်မှုတွေကိုအတည်ပြုခဲ့တဲ့အထင်မှာတော့ဘူတန်နိုင်ငံ၊ဂျော်ဒန်မြစ်နောက်ဘက်ကန်ဒေသ၊ပေရူ၊ဆာဗီယာ၊ဆလိုဗကီးယား၊တူဂိုနဲ့ဗာတီကန်တို့လည်းပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့ကူးစက်သူ 8,000 ကျော်မှသေဆုံးသူ 3,000 ကျော်ရှိခဲ့တာပါ။ကုလသမဂ္ဂကတော့ဗိုင်းရပ်စ်ကာကွယ်ရေးအတွက်အသွားလာအဝင်ထွက်ပိတ်ဆို့တာတွေတည်ထောင်ခွဲပြီးစောင့်ကြည့်တဲ့အစီအစဉ်တွေကိုလူခွင့်ရေးစံသတ်မှတ်ချက်တွေနဲ့အညီဆောင်ရွက်ကြဖို့လည်းတတိပေးထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအခုသတင်းပစောပိုင်းကတက်နက်စီပြည်နယ်အတွင်းကလေဆင်နှာမောင်းတံခံခဲ့ရတဲ့အတွက်ဟီလင်းမြေနီးပါးဖြစ်သွားတဲ့မြို့ကိုတောက်ချန်နေမှာတွားရောက်ခဲ့ပြီးဒေသခံတွေရဲ့ခံနိုင်ရည်ရှိမှုကိုအံ့ဩချီးမွမ်းခဲ့ပါတယ်။နိုင်ငံတော်အကြီးအကဲတဦးအနေနဲ့တက်နက်စီပြည်နယ်ကိုရောက်ရှိနေစဉ်လေဆင်နှာမောင်းတံခံခဲ့ရသူတွေကိုသမ္မတထရမ့်ကအပိစကားပြောကြားခဲ့တာမှာဒီလူတွေကိုသူ့အနေနဲ့မြစ်တာထားကြောင်းသူတို့ဟာတမှုထူးခြားတဲ့သူတွေဖြစ်ကြောင်းပြောကြားခဲ့ပါတယ်။တက်နက်စီပြည်နယ်ပတ်နာခရိုင်အတွင်း နှစ်မိုင်လောက်ရှည်လျားတဲ့လေဆင်နှမောင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အ ਨੇ ဆုံးလူ18ဦးသေဆုံးခဲ့ရတဲ့ဒေသတွေကိုတမရထွန်းသွားရောက်ကြည့်ရှုခဲ့တာပါ။ဘုံနဲ့နံခံခဲ့ရတဲ့လမ်းတစ်လျှောက်မှာရှိတဲ့အဆောက်အဦတွေအလုံးနီးပါးပျက်စီးသွားခဲ့ရပါတယ်။လေဆင်နှမောင်းတန်းကြောင့်လူ13ဦးလည်းထိခိုက်ဒဏ်ရာရခဲ့တာမှာတချို့ဟာစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်။တန်နစီပြည်နယ်အတွင်းလေဆင်နှမောင်းနှစ်ခုတည်းရဲ့ထဲဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ဆိုရင်လူပေါင်း24ဦးသေဆုံးခဲ့တာပါ။လေဆင်နှမောင်းတိုက်ခတ်ခံခဲ့ရတဲ့မြို့တွေဟာကလမ်းတွေဟာလည်းအဆောက်အဦပြတ်တွေအမိုက်တွေနဲ့ပြင်းထန်နေပါတယ်။နောက်ပိုင်းမှာတော့တမရထွန်းဟာလေဆင်နှောင်းတန်းခံခဲ့ရသူတွေနဲ့ဖျားချောင်းတစ်ခုမှတွေ့ဆုံခဲ့ပြီးအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုဝေပေးခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဗူးမြို့တော်မှာထင်ရှားတဲ့တိုက်ခတ်နိုင်ငံသမားတွေတက်ရောက်နေတဲ့ခဏတစ်ခုကိုတောက်ချန်တွေကသနသမားတွေဝင်ရောက်ဖြစ်ခဲ့ရကလူ30နှစ်ယောက်ထက်မနည်းသေဆုံးပြီး60လောက်တန်းရသွားပါတယ်။ကိုလွန်သွားတဲ့လူနည်းစုရှီယာဟာဇရာနိုင်ငံရေးသမားတူကိုဂုံပြူတဲ့အခမ်းအနားမှာတူတူမဟောင်းကာရင်ခါလီလီမင်းကွန်းပြောနေရင်မှာပြစ်ခတ်မှုစဖြစ်ခဲ့တာလို့လည်းကိုရန်တွေ့သူတွေကပြောပါတယ်။အခမ်းအနားကျင်းပနေတာကိုအာဖဂန်ရုံးမြင့်ညာအစီအစဉ်တွေမှာတိုက်ရိုက်ထုတ်လွှင့်နေတဲ့အချိန်မှာပဲအနီနာဆောက်လက်ဆအစာအုပ်တစ်ခုတည်းကနေတနတ်တန်တွေထွက်ပေါ်လာတာကြောင့်တူတူမဟောင်းနဲ့တခြားလူတွေအပြေးလွှာတင်းရှောင်ခဲ့ရတာတွေကိုလည်းတွေ့ခဲ့ကြရတာပါ။ဒီဆုံးတရားရသူတွေထဲမှာတော့အမျိုးသမီးတွေကလေးတွေပါဝင်ကြောင်းလဲအာဖဂန်ကျမ်းမာရေးတာဝန်ရှိသူတွေပြောဆိုထားပြီးဒီဆုံးသူရေအတွက်တိုးလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်တက်ခတ်သူ၃ယောက်နဲ့အာဖဂန်လူမျိုးတပ်ဖွဲ့ဝင်တွေထိတဲ့ရင်ဆိုင်တိုးခဲ့ပြီးနိုင်နဲ့ချာပြန်လည်ပြစ်ခတ်ခဲ့ပြီးတဲ့နောက်တက်ခတ်သူတွေကိုအသေးဖမ်းဆီးမိတဲ့အကြောင်းလဲအာဖဂန်ပြည်ထောင်ဝန်ကြီးနာဆရက်ရာခမီကပြောဆိုခဲ့တာပါ။အစ်စစ်နစစ်သူကြအဖွဲ့ကတော့တက်ခတ်မှုတွေဟာသူတို့လက်ချက်ဖြင့်ကျင်းညာခဲ့ပြီးလက်နက်ပြည့်စုံတဲ့ဖွဲ့ဝင်တွေကတက်ခတ်ခဲ့တာဖြစ်တဲ့ကြောင်းပြောဆိုခဲ့ပါတယ်။တာလီဘန်အဖွဲ့ကတော့တက်ခတ်မှုဟာသူတို့လက်ချက်မဟုတ်တဲ့ကြောင်းချက်ချင်းလွန်လို့ညှင်းဆန်ထားတာပါ။
ဒီ American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American အတန်းကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းနွားကြောင်းနေတဲ့ရိုညာကလေးငယ်တဦးတောက်ကြံနေကမိုင်းနေပြီးသေဆုံးသွားခဲ့ပါတယ်။ရိုညာကလေးငယ်၅ဦးနွားကြောင်းနေစဉ်မိုင်းနေမိခဲ့တာလို့ဒေသခံအာရခံရုံးမှအွန်လိုင်းသတင်းဌာနကပြောပါတယ်။သေဆုံးသူကလေးငယ်တွေဟာဘူးချေဆိုသူဖြစ်ကြောင်းနဲ့သူဟာမြောက်ဦးမြို့နယ်ပေါန့်တုတ်ကျေးရွာကဖြစ်တယ်လို့ဆိုပါတယ်။တခြားလူငယ်၄ဦးကတော့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။VOA ရိုဟင်ဂျာဌာနကရရှိခဲ့တဲ့မှတ်တမ်းဗီဒီယိုတွေမှာလည်းမိုင်းနေမိပြီးထိခိုက်ရဒဏ်ရာရနေတဲ့ကလေးငယ်ရဲ့ပုံတွေကိုပြသထားပါတယ်။မြန်မာစစ်တပ်ကမလ6ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီတန်တရာမိုင်းကိုနှိမ့်မိပြီးအသက်12နှစ်အရွယ်ဘင်္ဂါလီကလေးငယ်တဦးသေဆုံးခဲ့ကြောင်းနဲ့၄ဦးဒဏ်ရာရခဲ့တယ်ဆိုတာကိုဖော်ပြထားပါတယ်။ AA ရခိုင်လက်နက်ကိုင်အဖွဲ့ကထောင်ထားတဲ့မိုင်းနှိမ့်မိတာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာစစ်တပ်ကအဲ့ဒီလိုဆွဆွဲပြောဆိုတဲ့အပေါ် AA ဘက်ကတော့ချက်ချင်းတုံ့ပြန်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့အကြားလက်အတန်ကြာတိုက်ပွဲတွေဇက်တိုက်ဖြစ်နေတာကြောင့်နှစ်ဖက်တိုက်ခိုက်သေဆုံးမှုတွေရှိနေသလိုဂျားတွေကအပြစ်မဲ့အရသာပြည်သူတွေလည်းသေဆုံးနေကြရတဲ့အပြင်အခုလိုမိုင်းနှိမ့်ပြီးသေဆုံးဒဏ်ရာရသူတွေလည်းရှိလာနေတာပါ။တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခတ်မြို့နယ်မှာမွေးရစေဝအမြောက်များဖမ်းဆီးရမိခဲ့တဲ့အကြောင်းသတင်းတောက်တင်နဲ့စစ်တမ်းမှုတွေကိုဖိတ်ခေါ်ပြသတဲ့ခီးစင်မှာတမတော်ရဟရင်တစဉ်မတော်တဆမှုဖြစ်ရမှာလေမှုနှူးစွာထိခိုက်မှုရှိတဲ့အကြောင်းမြန်မာစစ်တပ်ကပြောလိုက်ပါတယ်။ကုတ်ခတ်မြို့နယ်ကောင်းခါချေးရွာလွယ်ကန်ချေးရွာနဲ့အနီးအနားနယ်မြေမှာဖေဖော်ဝါရီလ28ရက်နေ့ကနေမလ4ရက်နေ့ထိတိုက်စီရမိထားတဲ့ငွေကျပ်93ဘီလီယံကျော်တန်ဖိုးရှိတဲ့မွေးရစေဝါတွေနဲ့ထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေကိုရှင်းလင်းပြသဖို့ပြည်ရင်းပြည်ပမီဒီယာကသတင်းသမားတွေစစ်တမ်းမှုတွေကိုတက်မလို့ကတောက်ချန်နေအစောပိုင်းမှာလေကြောင်းကနေခေါ်ယူခဲ့တာပါ။ဒါပေမဲ့လည်းညနေပိုင်းပြန်လည်ထွက်ခွာခြင်းမှာရဲရင်တစဉ်စစ်ချုပ်ရုံးမှုကြောင့်မြေပေါ်ကိုပြုတ်ကျရာကရဲရင်မှုတွေရဲ့ထိမ့်သိမ်းမှုကြောင့်ထိခိုက်နေခြင်းနဲ့ဆင်းသက်နိုင်ခဲ့တဲ့အကြောင်းတပ်မတော်ကာဝေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။မတော်တဆမှုတွင်ရဲရင်မှုနှစ်ယောက်သာထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာရမစိုးရိမ်ရဘူးလို့လည်းပြောဆိုထားပါတယ်။ခီးစင်မှာအတူလိုက်ပါလာတဲ့သတင်းတောက်တွေစစ်တမ်းမှုတွေကိုတော့တခြားရဲရင်တွေနဲ့လာရှုံးမျိုးကိုပို့ဆောင်ပေးခဲ့ပြီးရန်ကုန်ကိုတပ်မတော်လေယာဉ်တွေနဲ့ဆက်လက်ပို့ဆောင်ပေးတဲ့အကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါ။ရဲရင်လေးစင်းနဲ့သွားတဲ့ခီးစင်မှာနိုင်ငံတကာစစ်တမ်းမှုတွေလိုက်ပါလာတဲ့ရဲရင်မှာမတော်တဆမှုနဲ့ကြုံရတာလို့လည်းခီးစင်မှာလိုက်ပါသွားတဲ့VOA သတင်းတောက်ကပြောဆိုထားပါတယ်။
တူနီးရှားနိုင်ငံမှာရှိတဲ့အမေရိကန်တန်ရုံနီတောက်ချာနေကအသေးခံဘုံခွဲတက်ခိုင်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်ရဲရရှိတဦးသေဆုံးပြီးတခြားလေးဦးထိခိုက်ဒဏ်ရာရသွားတယ်လို့တူနီးရှားပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်အသေးခံဘုံခွဲသမားဟာမော်တော်ဆိုင်ကယ်နဲ့လာကြတယ်ဆိုတာကိုမျက်မြင်သက်သေတွေပြောကြချက်ကိုတူနီးရှားလွတ်တော်အမတ်တဦးလည်းဖြစ်လက်နက်ကင်တပ်ဖွဲ့များနဲ့လုံခြုံရေးကော်မရှင်အကြီးအကဲလည်းဖြစ်တဲ့ယောစရီဒါလီကအတီးပြုတ်ပြောဆိုပါတယ်သူတို့စီးလာတဲ့ဆံကယ်ကိုတားပြီးဘယ်သွားမလဲလို့ကင်းလဲတဲ့ယင်ကမေးတဲ့အချိန်မှာဘုံကိုဖောက်ခွဲခဲ့တာလို့သူကပြောပါတယ်အခုလိုတိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့အတွက်အထူးဒေါသထွက်ရကြောင်းနဲ့တည်ဆုံသူတွေအတွက်စိတ်မကောင်းဖြစ်ရကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်
တရုတ်နိုင်ငံဘေကျင်းမြို့ကသမိုင်းဝင်ကြီးလက္ခဏာအမျိုးသမီးခွင့်ရနှိုးဆော်ခဲ့တာအခုဆိုရင်နှစ်ပေါင်း25နှစ်ပြည့်လာပြီမဲ့တိုးတက်မှုတွေရပ်တန့်နေပြီးနောက်ပြန်ဆုတ်တဲ့အခြေအနေတွေကိုတော့တွေ့မြင်နေရကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ကပြောဆိုလိုက်ပါတယ်နိုင်ငံတချို့မှာအမျိုးသမီးတွေအကြမ်းဖက်မခံရအောင်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုဖယ်ရှားလိုက်ကြတယ်လို့တချို့နိုင်ငံတွေမှာတော့လူမှုအသိုင်းအဝိုင်းကြားပေါင်းချင်းလာတဲ့အခြေအနေမျိုးကြုံနေကြပြီးစီးပွားရေးလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေမှာဆိုရင်လည်းအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံတာတွေရှိနေတဲ့အကြောင်းတနည်းနေမှာကြောက်ရွံ့မဲ့နိုင်ငံကအမျိုးသမီးများနဲ့ထိမှန်ဖြစ်အတွင်းမှုချုပ်အန်တိုနီယိုကူဒါရက်စ်ကတောက်ကြနေမှာသတိပေးလိုက်တာပါတချို့နိုင်ငံတွေမှာအမျိုးသမီးတွေတန်းတူခွင့်ရရရှိရေးကိုစန့်ကျင်မှုတွေတိုးလာနေတဲ့အကြောင်းလဲအတွင်းမှုချုပ်ကပြောဆိုသွားခဲ့တာဖြစ်ပါတယ် Direct from Washington The
Voice of America The VOA စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်လင်းတို့ကပြောပြပေးခဲ့တာပါအခုသတင်းဆောင်ပါတွေနားဆင်ကြရမှာပါကဘာတဝါမှာအမျိုးသမီးအခွင့်အရေးအတွက်ကြိုးပမ်းမှုတွေဆယ်စုနှစ်နဲ့ချီရှိလာပြီဖြစ်ပေမဲ့တိုးတက်မှုတွေကတော့နှေးကွေးနေဆဲဖြစ်ကြောင်းတနင်္ဂနွေနေ့မှာကြောက်မဲ့နိုင်ငံကအမျိုးသမီးများနေမတိုင်ခင်မှာပဲကုလသမဂ္ဂကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအပါအဝင်အမျိုးသမီးအခွင့်အရေးဆုံးရှုံးမှုတွေနဲ့ကြုံတွေ့နေရဆဲဖြစ်ပါတယ်အပြည့်အစုံကတော့ VOA သတင်းတောက် Jesus Ma Oni နဲ့AFP သတင်းဆောင်မတို့ကိုခြေခံပြီးကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ
ကုလသမဂ္ဂရဲ့အဆိုအရကမ္ဘာတစ်လောကအမျိုးသမီးအများစုဟာအခုချိန်ထိအခွင့်အရေးမခံစားရသေးသလိုအတိမတ်ပြုမခံရတာလူအားကတန်ရာတန်ကြီးမရတာရွေးချယ်စရာအခွင့်အလမ်းနေပါပြီးပုံသဏ္ဍာန်မျိုးစုံနဲ့အကြမ်းဖက်ခံနေရတယ်လို့ဆိုပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့အမျိုးသမီးအခွင့်အရေးမြင့်တင်မဲ့ Beijing Platform for Action အနှစ်အစိတ်ပြည်လာပြီဖြစ်ပေမဲ့လည်းတိုးတက်မှုတွေမမေ့ရမရှိသေးဘူးလို့တောက်ကြနေကသတိပေးလိုက်ပါတယ
် Human rights will never be realized without the human rights of women. Yet in this year in which we mark the 25th anniversary of the Beijing Platform of Action
အမျိုးသမီးတွေအခွင့်အရေးကိုအတိမတ်မပြုသေး၍လူအခွင့်အရေးဆိုတာလည်းအပြည့်အဝရှိမှာမဟုတ်ပါဘူးဒီနေ့ဟာဘေကျင်းသဘောတူညီချက်25နှစ်ပြည့်ဖြစ်ပေမဲ့အမျိုးသမီးအခွင့်အရေးကိုညှင်းပယ်နေတာတွေစိုးရိမ်စရာကောင်းလောက်အောင်အမျိုးသမီးတွေအသက်ခံနေရတာမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေအပေါ်တိုက်ခိုက်မှုတွေနဲ့ခွဲခြားဆက်ဆံဝိုင်းပယ်တဲ့ဥပဒေတွေမူဝါဒတွေကျင့်သုံးနေတာတွေကိုလည်းတွေ့နေရပါတယ
်မြန်မာနိုင်ငံမှာလည်းအမျိုးသမီးတို့ကြားမှာအိမ်တွင်းအကြမ်းဖက်မှုအပါအဝင်အကြမ်းဖက်မှုတွေရင်ဆိုင်နေရဆဲဖြစ်ပြီးလူအတိုင်းဝိုင်းထဲမှာဒါကိုအာမန်ကိစ္စလို့ရှုမြင်နေကြတယ်လို့အမျိုးသမီးအခွင့်အရေးအတွက်လှုပ်ရှားနေတဲ့ Legal Clinic မြန်မာအဖွဲ့ကရှင့်နေမလလကြီးကပြောပါတယ်
ဒလိရိုးရာယဉ်ကျေးမှုနဲ့လဲဆိုင်နေမှာပေါ့နော်အဲဒီအိမ်တွင်းအကြမ်းဖက်မှုကိစ္စတွေအိမ်ထဲမှာဖြစ်တဲ့ family matter မိသားစုပြဿနာလို့ပဲမြန်မာ society အတွက်တော်များခံယူထားတဲ့အဲ့ခံယူထားကြတဲ့ပုံမှာအိမ်တွင်းအကြမ်းဖက်မှုကိစ္စတွေဖြစ်လာတယ်ဆိုလို့ရှင် report လုပ်ရင်တော့မှရေးစခန်းကဒီပေါ့နော်အရေးယူပေးမှုအပိုင်းအားနေတဲ့ဟာတွေကိုကျွန်တော်တို့တွေ့ရတယ
် Legal Clinic မြန်မာအဖွဲ့ဟာအာမပြုကြည့်ခံရတဲ့အမျိုးသမီးတွေနဲ့အကြမ်းဖက်ခံရတဲ့မျိုးသမီးတွေကိုဥပဒေကြောင်းအရအကာအကွယ်ပေးနိုင်ဖို့အခမဲ့ဆွေးနွေးတိုင်ပင်နေတဲ့အဖွဲ့ဖြစ်ပါတယ်။အမျိုးသမီးတွေဒီလိုအကြမ်းဖက်မှုခံနေရပေမဲ့နိုင်ငံတော်ကဥပဒေကြောင်းအရအကာအကွယ်ပေးမှုအပိုင်းမှာအားနည်းနေသေးတယ်လို့ရှင့်နေမလလကြီးကထောက်ပြပါတယ်
။အဲ့တော့အမျိုးသမီးအကြမ်းဖက်မှုတားဆီးကောက်ရဲ့ဥပဒေတစ်ခုလုံမယ်ဆိုတာ2013မှာကျွန်မစွန့်စက်တမဲ့ပါဝင်ခဲ့တယ်။ဘာကြောင့်လဲဆိုတော့ကျွန်မဒီ issue တွေနဲ့2017ကနေကျင်လည်ပြီးတော့လုပ်လာတာ။ကျွန်မဒီပေါ့ကိုကိုတိုင်ကလည်းအမျိုးသမီးဖြစ်တဲ့အတွက်နဲ့အမျိုးသမီး issue ကဘယ်လောက်ကြီးလဲဆိုတာကျွန်မသိတယ်။ခုနှစ်နှစ်လုံးမှကြာရှည်လာတဲ့ဥပဒေချမ်းကဒီကျွန်မတို့အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်မပေးနိုင်ဘူးပေါ့နော်။ အဲ့လိုမျိုးကျမမြင်တဲ့အတွက်နဲ့တော်တော်လေးစိတ်မကောင်းပါဘူးပြီးလို့ရှိရင်ကျမရဲ့သမီးအပေါင်းနောက်အမျိုးသမီးတွေရဲ့သမီးတွေနောက်တစ်ချိန်မှာကျမတို့ဒီအကြံဖတ်မှုတွေဖြစ်လာတဲ့အခါမှာဒီဥပဒေကပြပြောကာကွယ်ပေးနိုင်တဲ့အနေအထားမှာရှိမနေသေးတဲ့အတွက်နဲ့တော်တော်လေးကိုရှင်ပူရပါတယ
်မြမအစိုးရရဲ့2016စည်းရင်းတွေအရအမျိုးသမီး5ဦးမှာ2ဦးကအကြံဖတ်မှုတွေကြုံနေရတာပါ2019ခုနှစ်ထဲမှာဆိုရင်အာရမပြုကျင့်ခံရမှုပေါင်း1400ကျော်ရှိပြီး2016ထက်စာရင်300လောက်ပိုများလာပါတယ်။အဲ့ဒီတည်းက3ပုံ2ပုံဟာမိန်းကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ဒီကိန်းဂဏန်းကလူဦးရေ54သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာအပေါ်ယံမျှတာဖြစ်ပြီးတိုင်တန်းမှုမရှိကြတာတိုင်ကြားရင်လည်းအေးမယူတာတွေကြောင့်လက်တွေမှာဒီတမကများနိုင်တယ်လို့ရှေ့နေမလလရီကသုံးသပ်ပါတယ်။မတ်လ10ရက်နေ့မှာကြောက်ရွံ့မဲ့နိုင်ငံကအမျိုးသမီးနေ့မှာတော့ကြားမဒန်းတူညီမရေးအပအဝင်ကဘာတလွှားအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကျန်းဖက်ဆက်ဆံမှုတွေရပ်တန့်ကြဖို့တောင်းဆိုသွားကြမှာဖြစ်ပါတယ်ခင်ဗျာ
အမျိုးသမီးခွင့်ရေးကြိုးပမ်းမှုနဲ့မြန်မာနိုင်ငံကအမျိုးသမီးခွင့်ရေးအခြေအနေပေါ်ထင်မြင်ယူဆချက်တချို့ကိုကိုညာဝင်းအောင်ကစူးစီးတင်ပြပေးခဲ့တာပါအခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေတဲ့တောင်ကိုရီးယားနိုင်ငံကနေပြန်ရောက်လာတဲ့ထိုင်းနိုင်ငံသားတချို့ရဲ့သတင်းကိုလည်းနားဆင်ကြည့်ရအောင်ပါတောင်ကိုရီးယားနိုင်ငံကနေထိုင်းနိုင်ငံကိုဗီဇာရပ်လွန်ပြီးဒီအပိုင်းအတွင်းပြန်လာခွင့်ရှိတဲ့သူတွေတဲကတချို့ဟာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်စစ်ဆေးတဲ့ကာလ14ရက်အတွင်းအိမ်မမနေကြပဲချင်းမိုက်ချင်းရိုင်ခရိုင်တွေကိုသွားခဲ့ကြပါတယ်။ဒါကြောင့်သူတို့သွားကြခဲ့တဲ့နေရာတွေကဈေးဆိုင်တွေကိုပိတ်ပစ်ရတယ်လို့သူတို့လည်ပတ်ခဲ့တဲ့ချင်းရိုင်ခရိုင်ထိုင်းမြန်မာနယ်စပ်ဒေသအထိပို့သက်ဆေးဖြန့်တာတွေကိုထိုင်းအာဏာပိုင်တွေကအပူတပြင်းလှုပ်ဆောင်နေရပါတယ်။ရှေ့ပြောင်းလို့သမားတွေတိတ်နေချီရှိတဲ့ချင်းမိုင်ချင်းရိုင်ဒေသတွေမှာအလုလုနေကြတဲ့မြန်မာနိုင်ငံသားတွေလည်းဒီသတင်းကြားလို့စိုးရိမ်ပူပန်စိတ်တွေထွက်ပေါ်နေပါတယ်။ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနှုန်းတွေတူလာနေတာကြောင့်တောင်ကိုရီးယားနိုင်ငံမှာကိုဗစ်နေထိုင်နေကြတဲ့ထိုင်းနိုင်ငံသား9000ကျော်လောက်ဟာဒီဇင်ဘာလကနေစတင်ပြီးမတ်လအတွင်းမှာနေရပ်ပြန်လာနေကြတာပါ။ကူးစက်ပြန့်ပွားမှုနှုန်းမြင့်တက်လာနေတဲ့တောင်ကိုရီးယားနိုင်ငံမှာဗီဇာတက်တန်းကျော်နေပြီမဲ့နေရက်မပြန်ပဲအလုပ်ခိုးလုပ်နေသူတွေဟာအဖမ်းဆီးမလုပ်ဘူးဆိုတာကြောင့်ဖေဖော်ဝါရီလထဲမှာပဲအများဆုံးပြန်လာနေကြပါတယ်။မတ်လအတွင်းမှာပဲထိုင်းနိုင်ငံတန်ယုံအလုပ်သမားတာဝန်ခံကအသက်28နှစ်အရွယ်ဗီဇာတက်တန်းကုန်နေတဲ့ထိုင်းနိုင်ငံသူတို့ဟာကိုဗစ်ရောဂါပိုးရှိနေကြောင်းသတင်းပို့ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကိုပြန်ရောက်ရှိလာသူတွေထဲမှာရောဂါပိုးကူးစက်သူတွေပါလာမှာကိုစိုးရိမ်မှုတွေတိုးလာတာကြောင့်စစ်ဆေးမှုတွေပိုပြီးတော့လှုပ်လာပါတယ်။ကိုရီးယားကနေပြန်လာကြတဲ့သူတွေထဲမှာဖျားနာသူတွေကိုတော့ယောဂတိုက်ချက်ရေးဆေးရုံတွေမှာဆေးစစ်ဖို့ခေါ်ဆောင်ပြီးအဖျားမရှိတဲ့သူတွေကိုတော့14ရက်အိမ်ထဲမှာနေထိုင်ပြီးယောဂဘိုးလက္ခဏာစောင့်ကြည့်ဖို့အတွက်ထိုင်းအစိုးရကထုတ်ပြန်ထားတာပါအခုလိုထုတ်ပြန်ထားတာကိုဗီဇာတက်တန်းတော်ပြီးပြန်လာသူတွေကမလိုက်နာပဲတနိုင်ငံလုံးလျှောက်လဲတာကာရာအိုကေသွားတာပုံတိုက်တွေကိုသွားလဲတာပင်လယ်အပျော်ကြီးတွေထွက်တဲ့ဆယ်ဖီပုံတွေကိုသူတို့ရဲ့ Facebook တွေပေါ်မှာတင်နေကြပါတယ်အခုလိုမျိုးလွတ်ပေးထားရင်အစိုးရအနေနဲ့ယောဂဘိုးထိမ့်ချုပ်ရမှာပို့ပြီးတော့ခက်ခဲလာလိမ့်မယ်ဆိုပြီးလူမှုကွန်ရက်တွေကနေသတိပေးခဲ့ကြပါတယ်ဒီအပိုင်းတွင်းမှာပဲရှင်းမှန်ချင်းရိုင်ခရိုင်ကိုသွားရောက်လည်ပတ်ခဲ့တဲ့ကိုရီးယားပြန်အုပ်စုရှိတာကြောင့်သူတို့ကိုလိုက်လံရှာဖွေစစ်ဆေးနေပါပြီဒီအတွက်ချင်းမှန်ချင်းရိုင်ခရိုင်မှာအလုပ်လုပ်နေကြတဲ့ရှမ်းနယ်ဘွားမြမပီသားတွေမှာလည်းစိုးရိမ်မှုတွေရှိနေတယ်ဆိုပြီးအင်အလုပ်လုပ်ကင်နေတဲ့နန်းခမ်းကအခုလိုပြောပါတယ
်ဒီတယောက်ကဒီချင်းမှန်မှာသူတို့ဖွဲ့တဲ့သူတို့ဖွဲ့နေဒီရှင်းမိုင်လာပြီးတော့မှဟိုဘုကထလာစားတာအဲ့ဆိုင်ကမတိလို့အဲ့ဆိုင်တည်းပိတ်ပြီးတော့မှတန့်ရှင်းလုပ်တယ်လေမတိလို့အဲ့တယောက်ကလည်းလိုက်ပြီးတော့မှဖမ်းနေတယ်တယောက်ကနေလာပြီးတော့မှဟိုသူဘာမှဖြစ်ပါဘူးသူကယုံကြည်ပါတယ်သူပြီးအမှန်နိုင်ငံချလာတယ်ဆိုဆလေးရဲ့ဒီကတတ်မှတ်ထားတဲ့အင်ကိန်းပြင်ထွက်အောင်ဆိုတော့အဲ့ဒါကိုလည်းသူမပြောမဆိုင်ဘူးဘာမှဖြစ်ဘူးသူဆိုင်သူဆိုင်မလေးလိုက်စားတဲ့ဆိုင်လည်းဒီကကမှလိုက်ပြီးလိုက်ပိတ်နေကြလေသူလှုပ်ပုံနဲ့အားလုံးကကြောက်နေကြတာရှင်းမရ
အခုအခါမှာတော့ရှမ်းနေချာမှာလဲမျက်နှာဖုံးတက်ဖို့ပညာပေးလုပ်ငန်းတွေကိုဇက်တိုက်လုပ်နေရကြောင်းရှမ်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပါတယ်
။ဒေရှိပြောင်းလို့ဒီမှာတွေကဘက်ဖောင်ဒေးရှင်းဆိုတာရှိတယ်။အဲ့ဒီဒီလိုရဲ့အပန်းလေးယုံမှာဟောနောက်ပြီးတော့ကျွန်တော်ရှမ်းလန်တို့ဆင်းရဲအပန်းလေးယုံဟောအဲကျွန်တော်တို့ဒီအတိကကတော့ဒီပစပ်ပိတ်တဲ့ယောဂပုံကကြွေတဲ့သစ္စာတိတ်ကမတ်ပုံကအဲ့ဒါကြီးထဲဖို့ပုံကအဲ့ဒါပညာပေးတယ
်တောင်ကိုရီးယားကနေပြန်လာကြတဲ့ထိုင်းနိုင်ငံသားတွေလဲပတ်ခဲ့တဲ့ဘန်ကောက်ကမောကုံတိုက်ကြီးလဲယာယီပိတ်ထားပြီးပိုးသက်စေချမ်းနေရတယ်လို့ချင်းမိုင်ကရုပ်ရှင်ယုံနေအသားခင်စားတောက်ဆိုင်နေနဲ့ထိုင်းမြန်မာနယ်စပ်ကမဲဆိုင်မြို့တစ်မြို့လုံးချစ်ကြည်တကားအထိပိုးသက်စေတွေလဲဖြန့်နေပြီဖြစ်ပါတယ်ရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူတဲကိုပဲတောင်းဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့တင်ပြရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲ။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါသလား။အခုလာမယ့်စနေညဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတားရဲ့ပေါင်းဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VA ရဲ့ဖုန်းနံပါတ်က0192392555 ၄ email လိပ်စာက burmese@voanews.com Facebook က VA Burmese News ဖြစ်ပါတယ်။ပေါင်းဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဂူရောပဝင်းကျင်ထိန်သိမ်းရေးတီတွင်ဖန်တီးမှုဆိုင်ရာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ Plastic Metric တန်ခမ်းမင်းကြီး၈တန်းလောက်ပင်လယ်တပုတ်တရားရေပြင်နေတဲ့နှစ်စဉ်ရောက်ရှိသွားကြတယ်လို့ပဝင်းကျင်ထိန်သိမ်းရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Conservation International ကပြောပါတယ်။ဒီပမာဏဟာမြေပြင်ပေါ်မှာစွန့်ပစ်ကျန်ရခဲ့တဲ့ Plastic ကိုထည့်သွင်းရေတပ်ထားတာမရှိသေးပါဘူး။ Plastic တွေနေရာမှာတခြားထုတ်ကုန်တွေနဲ့အစားထိုးနိုင်မှုပဝင်းကျင်အကျိုးပြုစွန့်ဦးတီထွင်လုပ်ငန်းရှင်တွေကစ조사လာနေကြပါတယ်။ VOA သတင်းတောက် Actually သတင်းပို့ထားတာကိုကိုရနိုင်ကပြောပြပေးပါမယ်ခင်ဗျာ။
ဒီ plastic pipe တွေကရိုးရိုးသားမှ plastic pipe တွေနဲ့တူတယ်လို့ထင်ရပေမဲ့ဒါတွေက plastic နဲ့လုပ်ထားတာမဟုတ်ပါဘူး။ဒီ pipe တွေကိုကိုယ်လိမ်ပြီးတော့ချိုးပစ်တာတွေခြေပစ်တာတွေလှုပ်လိုက်မယ်ဆိုရင်သူတို့ဟာဒီ plastic pipe တွေလို့တော့ပြန်ဖြစ်လာမှာမဟုတ်ပါဘူး။ Cameron Ross ဟာတခါသုံး plastic တွေနေရာမှာအစားထိုးအသုံးပြုနိုင်မဲ့ကုန်ပစ္စည်းတွေကိုထုတ်လုပ်တဲ့ Sally Ziwa ထုတ်ကုန်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီကိုစတင်တည်ထောင်သူဖြစ်ပါတယ်။ဒီကုန်ပစ္စည်းတွေကိုတော့ PLA လို့ခေါ်တဲ့ polylactic acid နဲ့လုပ်တာဖြစ်ပါတယ
်။ We work with food service providers predominantly larger brands to help them get quality sustainable and
ကျွန်တော်တို့ကအစားအသောက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေနဲ့လုပ်ပါတယ်။အများအားဖြင့်ကုမ္ပဏီကြီးတွေလုပ်တာဖြစ်ပြီးတော့အဲ့ဒီကုမ္ပဏီတွေအနေနဲ့တချို့ plastic ပစ္စည်းတွေကိုစပြီးတော့အသုံးမပြုတာတွေလုပ်ပြီးအဲ့ဒီနေရာမှာအပင်တွေကနေလုပ်တဲ့ရေရှည်ခံပြီးတော့ရေသွေးကောင်းတယ်လို့ကုန်ကျစရိတ်သက်သာတဲ့ကုန်ပစ္စည်းတွေရရှိနိုင်အောင်ကူညီသွားဖို့ဖြစ်ပါတယ်
။တစ်ခါသုံး plastic ဘူးကုန်တွေနဲ့ plastic pipe တွေဟာသဘောပတ်ဝန်းကျင်ကိုအဓိကထိခိုက်စေတဲ့အရာတွေဖြစ်ပါတယ်။ဒါတွေကိုစွန့်ပစ်လိုက်တဲ့အခါမှာဒီအမိုက်တွေကအကုန်ပေါ်မှာရောမြေချောင်းတွေထဲကိုပါရောက်သွားတာဖြစ်ပါတယ်။သူတွေတည်တဲ့အဆိုအရတော့အဲ့ဒီ plastic စွန့်ပစ်ပစ္စည်းတွေကိုတေချာဆွေးမြေပျက်စီးသွားစေဖို့အတွက်ဆိုရင်နှစ်ပေါင်း900ကျော်လောက်ကြာနိုင်တယ်လို့ပြောပါတယ်။ Cameron Ross ကတော့အနောက် Virginia ပြည်နယ်မှာတောင်သွားပြီးတော့တက်ချိန်ကစပြီးတော့သူဟာတောတောင်တွေနဲ့လျှောက်သွားနေတာထက်အမိုက်ကောက်တဲ့အချိန်ကပိုများလာတယ်ဆိုပြီးတော့ပြောပါတယ
် There's just a ton of plastic just all over the all in the forest everywhere it just really bothered me and so I started doing the research
တော်တယ်မှာ plastic အမိုက်တွေကနေရာနှက်မှာရှိနေပြီးတော့တန်းနဲ့ချီရှိနေတာပါဒါကကျွန်တော်အတွက်အတော့ကိုစိတ်အနှောက်အယှက်ဖြစ်စရာပါအဲ့ဒါကြောင့်ကျွန်တော်စတင်ပြီးတော့သူတွေတနာလုပ်ခဲ့ပါတယ်တကယ်လို့သဘာဝတရားကြီးထဲမှာနောက်ထပ်ကုန်ကျန်းပစ္စည်းတွေရှိအောင်မယ်ဆိုရင်အနည်းဆုံးတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်အောင်လုပ်မဲ့အစားအထောက်အကူဖြစ်စေမဲ့ဟာကိုပဲလှုပ်သွားဖို့အတွက်ဖြစ်ပါတယ
်။ဒါကပါလဲဆိုတော့နှစ်အနည်းငယ်အတွင်းမှာသူ့ဘာသာသူဆွေးမြေပျက်စီးသွားနိုင်တဲ့ကုန်ပစ္စည်းတွေကိုထုတ်လုပ်သွားဖို့ဖြစ်ပါတယ်။စားသောက်ဆိုင်တွေ၊လက်ဖက်ဆိုင်တွေနဲ့ကော်ဖီဆိုင်တွေကတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိအောင်စက္ကူနဲ့လုပ်တဲ့ကုန်ပစ္စည်းတွေကိုအသုံးပြုလာနေပြီမဲ့လဲဒါကကုန်ကျစရိတ်များတာဖြစ်ပါတယ်။စက္ကူနဲ့လုပ်တဲ့ပိုက်တွေက plastic pipe ထက်ရှစ်ဆပိုဈေးကြီးပါတယ်။နမဟင်းဒီဟင်းရစီတို့ပြောင်းမုံတို့လိုပြန်သုံးပြုနိုင်တဲ့ဇီဝလောင်စာတွေနဲ့လှုပ်ထားတဲ့ plastic pipe တွေကတပြားတောင်မရှိသလိုရိုးရိုးသားမှ plastic pipe ထက်လည်းနှစ်ဆမရှိပါဘူး။ဒါပေမဲ့လည်းစက္ကူပိုက်တွေရဲ့ပြဿနာတစ်ခုကတော့ပျော့သွားတာဖြစ်တယ်လို့ Cameron Ross ကဆက်ပြောပါတယ
်။ You don't want to be sipping something that alters your drink or starts to melt while you're drinking and then you have to get another paper straw which increases
ခင်ဗျားတောက်နေတဲ့အချိန်မှာတော့ပိုက်ကပျော့ပြီးတော့ပျော့ကျသွားတဲ့ဟာနဲ့တော့တောက်ချင်မှာမဟုတ်ပါဘူး။အဲ့လိုဖြစ်ရင်နောက်ထပ်ပိုက်တစ်ချောင်းထပ်ယူရပြီးတော့အမိုက်ပိုလျှောက်တာပဲဖြစ်ပါလိမ့်မယ်
။ Cameron Ross ကတော့ Washington DC မှာခြေစိုက်တဲ့သူ့ရဲ့ကုမ္ပဏီအနေနဲ့စားသောက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအတွက်သဘာဝပတ်ဝန်းကျင်ကိုအထောက်အကူဖြစ်စေမဲ့ဖြည့်ရှင်းမဲ့နည်းလမ်းတွေကိုပေးနိုင်မဲ့သဘာဝပတ်ဝန်းကျင်ကိုအထောက်အကူဖြစ်စေမဲ့ဂီယာစနစ်ကိုအထောက်အကူဖြစ်စေမဲ့ဖြည့်ရှင်းနည်းတွေကိုပေးနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ပြပေးလိုပါတယ်ခင်ဗျာ
။ Dynamic စင်ရဲ့ online စာမျက်နှာမှာလွန်ခဲ့တဲ့ရာစုနှစ်အတွင်းကမ္ဘာတဝန်းကဩစာအရှိန်အဝါကြီးမားခဲ့ကြတဲ့အမျိုးသမီးပေါင်း100စီးရင်ကိုထုတ်ပြန်ရမှာဒေါ်စားစုကြည်ကိုလည်းထည့်သွင်းဖော်ပြထားပါဗျ။ မြန်မာနိုင်ငံမှာလူမှုအုံချမှုတွေပေါ်ပေါက်ခဲ့တဲ့1988ခုနှစ်မှာလွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအဖြစ်ဆင်အာနာရှင်စနစ်ကိုတွန်းလှန်ရမှာစတင်ပူးပေါင်းလာခဲ့တဲ့အကြောင်းအစချေရေးသားထားတာပါလူမှုအုံချမှုကိုစစ်တပ်ကသူရဲတန်းရုံနှိမ်နှင်းမှုကြောင့်လူပေါင်းထောင်ချီသေဆုံးခဲ့တယ်လို့နောက်ပိုင်းမှာလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေအပါအဝင်တက်ကြွလှရှာသူတွေဖမ်းဆီးခံရကိုယ်တိုင်လည်းနေအခြေချုပ်ဖမ်းဆီးခံရပေမဲ့ဒီမိုကရေစီရေးအတွက်ဇွဲကောင်းကောင်းနဲ့တိုက်ပွဲဝင်ခဲ့ရတာက1990ပြည့်ရွေးကောက်ပွဲမှာ NLD တခင်းနဲ့နိုင်ရခဲ့တာကိုလည်းတချင်းကတိုင်းမဂ္ဂဇင်းမြန်နှဖုံးမှာဖော်ပြခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့တပ်ပုံနဲ့တကွာရေးသားထားတာပါဒါမှမဟုတ်ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကအတိမတ်မပြုခဲ့တယ်လို့15နှစ်လောက်နေချေချုံနဲ့ထိမ့်သိမ့်ခံခဲ့ရတာကိုလည်းဖော်ပြထားပါတယ်ရာဇဝင်နှစ်လောက်တွင်ပထမဆုံးအချိန်မြန်မာနိုင်ငံမှာအယက်သားဆွေရပေါ်ပေါက်လာတဲ့2015ခုနှစ်ရောက်မှသာဒေါ်အောင်ဆန်းစုကြည်ဟာလွတ်တော်မှာနေရာရခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံယာရုကိုဖန်တီးပြီးတိုင်းပြည်ကိုဥဆောင်မှုနေရာကပါဝင်ခွင့်ရခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်စစ်တပ်ကရရဆက်ဆက်နှိမ်နင်းခဲ့တဲ့လူရက်ကိုကာကွယ်ခဲ့တာအထူးသဖြင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတဲ့တဟိတ်မျိုးက ICJ နိုင်ငံတကာတရားရုံးမှာလူမျိုးတွန်းအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုခြေပဖို့ကုတိုင်သွားခဲ့တာတွေကြောင့်နိုဘယ်ညင်ညင်းဆုရှင်ဒေါ်ဆတ်စုကြည်ပေါ်ပြပကထောက်ခံသူတွေကြားမှာဘဝင်မကျတဲ့သဘောထားတွေထွက်ပေါ်လာတာကိုလည်းထောက်ပြထားတာပါဆွဆွဲချက်တွေပေါ်ဒေါ်ဆတ်စုကြည်ရဲ့ညှင်းပယ်မှုဟာပြည်ရင်းကထောက်ခံသူတွေအတွက်ကျဉ်းနှက်စရာဖြစ်ခဲ့ပေမဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတော့ဒီမိုကရေစီရဲ့တင်ကြပ်တာတစ်ခုဖြစ်ကနေဝိုင်းပယ်ခံရဖို့သာဖြစ်ခဲ့ရတယ်လို့လည်းတိုင်းမဂ္ဂဇင်းကရေးသားထားပါတယ်ခင်ဗျာ
ဘဟုပံကနေဝင်ရောက်ကင်တွယ်ပေးဖို့မြမစီးပွားရေးလုပ်ငန်းရှင်တွေတောင်းဆိုနေကြဆိုတဲ့ကောင်းစဉ်နဲ့ကိုရိုနာဗိုင်းရပ်စ်နဲ့မြမစီးပွားရေးဆိုင်ရာသတင်းစောင့်မတဲ့ပုဂ္ဂိုလ် aseaneconomist.org ကနေကောက်နှုတ်တင်ပြလိုပါတယ်။ COVID-19 ဟာမြမစီးပွားရေးကိုထိခိုက်စေပါလိမ့်မယ်။လောလောဆယ်ပဲမြမခီးသွားလုပ်ငန်းရုတ်ချီးကျဆင်းနေတယ်လို့တရုတ်ကပို့နေကြတဲ့တည်ပုဂ္ဂိုလ်တွေလည်းရော့ကျနေပြီလို့စောင့်မရှင်ဇီလန်ဝီကအစချေရေးသားထားပါတယ်။ကမ္ဘာလုံးတိုင်းတားရတော့လက်ရှိအခြေအနေကိုနိုင်ငံရဲ့ချအစိုးရတွေနဲ့ဗဟိုဘဏ်တွေကလင်းလင်းမြန်မြန်တုံ့ပြန်ကြိုက်တွေ့ပါတယ်တဲ့မြန်မာနိုင်ငံကထူးခြားတဲ့အခြေအနေတစ်ရပ်ကတော့ငွေလဲနှုန်းမတည်ငြိမ်တာဖြစ်ပြီးခုရက်ပိုင်းနဲ့ကြက်ငွေတန်ဖိုးမြင့်တက်လာတာကြောင့်ပြပဝယ်လက်တွေအတွက်မြမပို့ကုန်ဈေးနှုန်းမြင့်တက်စေကုန်တယ်လို့ကုန်သည်ကြီးများအသင်းအထွေထွေတွေ့ရင်မှုဥယေလွင်ကိုကိုကားရေးသားထားပါတယ်မြမပုဂ္ဂိုလ်အများစုဟာစိုက်ပျိုးရေးအခြေခံထွက်ကုန်တွေဖြစ်တာကြောင့်မြမကြက်ငွေမြင့်တက်တာဟာစိုက်ပျိုးရေးကဏ္ဍကိုအထိနာစေမှာပါတဲ့။ဒါကြောင့်လုပ်ငန်းရှင်တွေကငွေလဲနှုန်းတည်ငြိမ်စေဖို့မြမနိုင်ငံတော်ဗဟိုဘဏ်ကနေဝင်ရောက်ကင်တွယ်ပေးဖို့လိုလားနေကြတယ်လို့လည်းဆိုပါတယ်။ငွေလဲနှုန်းမတည်ငြိမ်တာနဲ့စီးပွားရေးပေါ်အကျိုးသက်ရောက်မှုတန်ရော့ပါဖို့အရေးဗဟိုဘဏ်ကဘာတွေများလုပ်နိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးပြည်တွင်းလုပ်ငန်းရှင်တွေကမြမကုန်သည်ကြီးများအသင်းကိုမေးမြန်းနေကြတယ်လို့လည်းဆိုပါတယ်။လက်ရှိအခြေအနေကြောင့်အထက်ချုပ်လုပ်ငန်းခီးသွွားလုပ်ငန်းနဲ့ပို့ကုန်လုပ်ငန်းတွေအသေးစားအလတ်စားလုပ်ငန်းရှင်တွေစွန့်ဦးတီထွင်လုပ်ငန်းရှင်တွေစိုက်ဖြိုးတောင်သူတွေအားလုံးအခက်အခဲတွေတွေ့နေရပြီလို့အထက်ချုပ်လုပ်ငန်းရှင်များအသင်းအထွေထွေအတွင်းရင်းမှုဒေါ်ခိုင်ခိုင်နွယ်ကပြောပါတယ်တဲ့တူအာနာပိုင်တွေအဆိုရတော့ပိတ်ဆက်အထက်တွေလို့ကုန်ကျန်းပစ္စည်းထုတ်ကုန်တွေအေပီလကုန်မှာပုံမှန်အခြေအနေပြန်ရောက်မယ်လို့ခန့်မှန်းထားပါတယ်လောလောဆယ်အဝတ်ထည်ကုန်ကျန်းပစ္စည်းတွေကိုတရုတ်တို့30ရာခိုင်နှုန်းသာထုတ်လုပ်နိုင်တယ်လို့ဆိုပါတယ်ကုန်ကျန်းပြတ်လတ်လို့မြမအထည်ကျုပ်ဆက်ယုံ73ယုံပိတ်တော့မယ်လို့အလုံသမားဝန်ကြီးဌာနကိုတရားဝင်အကြောင်းကြားထားပါတယ်တဲ့သက်ဆိုင်ရာမြမအာဏာပိုင်တွေနဲ့လုပ်ငန်းရှင်တွေဟာလက်ရှိလူမှုစီးပွားအချက်အသေးကြီးကိုကျော်လွှားနိုင်ရေးပြင်ဆင်ထားဖို့လိုအပ်တယ်လို့ဗိုင်းရပ်စ်ပြန့်နှံ့မှုမျောလင့်တာတာထက်ပိုကြာနိုင်တာကိုလည်းရင်ဆိုင်ဖို့အသင့်ပြင်ထားရမယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲနိုင်ငံရဲ့ပို့ကုန်ဈေးကွက်ပြုတ်ခဲသွားရင်ရင်ဆိုင်ဖို့လိုအပ်တာတွေပြင်ဆင်ထားဖို့သက်ဆိုင်သူတွေအကြားတွေ့ဆုံဆွေးနွေးသင့်တယ်လို့လည်းမြမအလုပ်သမားအရေးလှူရှားသူဥမောင်မောင်ကိုကိုကရေးသားထားပါတယ်။စက်ရုံတွေပိတ်ပြရနိုင်တဲ့အခြေအနေကိုရင်ဆိုင်နိုင်ဖို့အရေးအစိုးရအလုပ်ရှင်တဲ့အလုပ်သမားတွေအကြားမကြမ်းကြာတွေ့ဆုံဖို့သဘောတူညီထားကြပြီလို့လည်းစာရေးသူကဆိုပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကတော့အခုချိန်အထိ COVID-19 ရောဂါကူးစက်မှုမရှိဘူးလို့ကြေညာထားသလိုကူးစက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုထုတ်ပြန်ပေးမယ်လို့လည်းပြောထားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American သံကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line meter 190 kHz 1509ကပါတိုးချဲ့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုတဆုံလွင် American တခွင်ကိုနားဆင်ကြရမှာဖြစ်ပြီးသိပ္ပံနဲ့နှိပညာကဏ္ဍမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ်
။ She is a တင်းလေးကိုအော်ရှိနေတဲ့လမ်းနေရာမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလို့အဖင်းနဲ့ခုတ်ချပြစ်တာလည်းမလို့တင်ဘူ
းမြန်မာနိုင်ငံလေတုညဉ့်ညံ့မှုနဲ့ပတ်သက်ပြီးတဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးဂျီနဲ့ဆက်သွယ်မေးမြန်းထားတာကိုမကြာခင်နားဆင်နိုင်ပါတယ်ခုလိုအစီအစဉ်တွေတဲကအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြအောင်ပါမြန်မာနိုင်ငံမှာပြတဲ့နိုင်ခြင်းမရှိသေးတဲ့အမျိုးသမီးတူတရလုံးပေါ်အကြမ်းဖက်မှုကာကွယ်ရေးဥပဒေထပ်ပေါ်လာဖို့2020ပြည့်နှစ်ရွေးကောက်ပွဲကနေတက်တက်ကြွကြွရဲရဲရင်ရင်လှုပ်ဆောင်ရဲတဲ့အမျိုးသမီးလွတ်တော်အမတ်တွေမွေးထုတ်ပေးဖို့လိုအပ်နေကြောင်းအမျိုးသမီးရေးဦးဆောင်နေသူဒေါ်ခင်လေးကပြောပါတယ်လက်ရှိမြန်မာနိုင်ငံရေးမှာအမျိုးသမီးတူပါဝင်မှုအားနည်းနေတာဘာကြောင့်ပါလဲသူတို့အတွက်စိန်ခေါ်မှုတွေကတော့ဘာတွေပါလဲဝါရှင်တန်ဒီစီကိုရောက်နေတဲ့ Triangle Women အဖွဲ့ဒါရိုက်တာဒေါ်ခင်လေးကိုမတ်အင်ဂျင်နိုင်က VOA ရုံးမှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံရေးတဲ့မှာအာဒီဒီမိုကရေစီအသွင်ကူးပြောင်းရေးကာလဒီမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာဒီပေါ့နော်လိုအပ်တာတဲ့နည်းနေသေးတယ်လို့ကျွန်တော်တို့မြင်ရပါတယ်အဲ့ဒါဘာကြောင့်ပါလဲရှင်
ပထမအဆုံးပေါ့နော်နင်းနေတာတော့တကယ်အမှန်ပါပဲအခုဆိုရင်ကျမတို့2015ရွေးကောက်ပွဲမှာဆိုရင်တော့ကျမတို့နိုင်ငံရေးလို့ပြောတဲ့အခါတော့ရွေးကောက်ပွဲနိုင်ငံရေးတွေနဲ့တွားတဲ့ဟာကိုကျမတို့အများဆုံးပြောကြတယ်ပေါ့ဒါဆိုရင်ကိန်းကနန်းနဲ့ပြောမယ်ဆိုရင်တော့အခု2015ရွေးကောက်ပွဲမှာကျမတို့အမျိုးသမီးတွေကလွှတ်တော်အားလုံးပေါ့နော်လွှတ်တော်အရရမှာဆိုရင်ဆယ်ရာခိုင်နှုန်းကျော်ပဲရှိတယ်ဆိုတော့အမျိုးသမီးရာခိုင်နှုန်းရှိနေတာက50ရာခိုင်နှုန်းကျော်တယ်တိုင်းပြည်ရဲ့လူဦးရေငါးဒါပေမဲ့သူတို့ကကိုစားပြုမှုမှာ10ရာခိုင်နှုန်းကျော်ပဲရှိတယ်ဒါပေမဲ့နောက်တစ်ခုကတော့အရင်တုန်းကဆိုရင်တော့2010မှာဆိုရင်တော့4ရာခိုင်နှုန်းပဲရှိတဲ့အတွက်တိုးတက်လာတယ်လို့တော့ကျမတို့ပြောလို့ရတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျမတို့ပြန်သွားမယ်ဆိုရင်ကျမတို့ရဲ့နိုင်ငံရေးခြေနေကြောင့်လည်းအများကြီးပါတယ်ကျမတို့ကစစ်အာဏာရှင်အောက်မှာအကြာကြီးနေခဲ့ရတယ်ဆိုတဲ့အခါအမျိုးသားကြီးစိုးမှုတွေနဲ့နေခဲ့ရတယ်နောက်တစ်ခါနိုင်ငံရေးဆိုတာကြောက်စရာနိုင်ငံရေးလုပ်ရင်ဖမ်းနဲ့ဆီးမဲ့အနေရရှိမယ်ဆိုတဲ့ဟာတွေရှိတယ်နောက်ခါကျမတို့ကယဉ်ကျေးမှုရဒလိထုံးစံရအမျိုးသမီးဆိုတဲ့ဟာဘာပဲပြောပြောပါရမီဖြည့်ပတ်အမျိုးသမီးကနိုင်ငံရေးနဲ့တိတ်မဆိုင်ဘူးခေါင်းဆောင်မှုနဲ့တိတ်မဆိုင်ဘူးမိသားစုကိစ္စနဲ့အိမ်နွေးမှုတွေကိုဟိုမိသားစုကိစ္စတွေကိုပဲတကယ်ကိုပြပြပြပြန်လုပ်နိုင်ရင်ပဲအင်ရှင်မကောင်းဖြစ်ရင်ပဲဟိုတာဝန်ကျေးပြီဆိုတဲ့ဟာမျိုးတွေနဲ့စိတ်တင်နဲ့နေလာခဲ့တဲ့ခါကျတော့အမျိုးသမီးတွေကနိုင်ငံရေးမှာပါဝင်မှုဟာအရန်ကမှအားနဲ့တယ်နောက်တစ်ခုကတော့ role model နဲ့တာပေါ့နော်ဒီလိုအားကျပြီးတော့အမျိုးသမီးတွေကိုကြည့်အောင်မြင်တဲ့အမျိုးသမီးတွေကိုကြည့်ပြီးအားကျမှုမှလည်းတကယ်လောက်လောက်လာလာ role model အားကျရမယ်သူကအရန်နည်းနေသေးတဲ့အခါကျတော့အခုနောက်ပိုင်းမှာလဲဒါကြောင့်မလို့အမျိုးသမီးတွေပါဝင်မှုကနည်းနေရသေးတယ်လို့အကြံဉာဏ်တော့ပြောလို့ရပါတယ
်ဒီလိုအမျိုးသမီးတွေအတွက်ပေါ့နော်ဒီနိုင်ငံရေးပဲဖြစ်ဖြစ်သူတို့ဒီပါဝင်လို့တဲ့အခန်းကဏ္ဍတွေမှာဒီဥစားဥရပြုတ်လာနိုင်ဖို့သူတို့စွမ်းရည်တွေမြင့်တင်ဖို့ကရောဒီမြန်မာနိုင်ငံမှာပေါ့နော်အစိုးရဘက်ရဲ့ဒီပံ့ပိုးမှုအပိုင်းကအားနည်းနေတာမျိုးရောဖြစ်မနေဘူးလားရှင်
အားနဲ့တော့အမှန်ပါပဲပြောလို့ရှိရင်တော့ဒီအတွင်ကူပြောင်းရေးကာလလည်းဖြစ်တဲ့အခါကျတော့အစိုးရအနေနဲ့ဆောင်ရွက်နိုင်မှုတွေအားထင်သလောက်ခရီးမပေါက်တာလည်းရှိမယ်သူတို့ကိုယ်တိုင်ကလည်းကျမတို့စိတ်အာတိတပေါ့နော်ဟိုတိတ်ပြီးတော့လည်းမပြင်းပြတာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဆိုတော့တကယ်တော့ဒီအစိုးရတွေအနေနဲ့ဒီလိုကိစ္စမျိုးတွေမှာအမျိုးသမီးတွေပိုပါဝင်လာအောင်အတွက်ဆိုပြီးတော့စီမံကိန်းတွေနော်
စီမံချက်တွေနဲ့တည်တည်ချာချာဆောင်ရွက်မယ်ဆိုရင်တော့ဒီထက်ပိုပြီးတော့ပါဝင်နိုင်မှုများတယ်အဲ့မှာကျွန်မတစ်ချက်မေးချင်တာကဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မူဝါဒပိုင်းဆိုင်ရာချမှတ်တဲ့အခါမှာလွတ်တော်တွင်ပေါ့နော်အဲ့ဒါကဘာကြောင့်အရေးကြီးတယ်လို့ထင်လဲရှင်ဥပမာဆိုရင်ကျွန်မတို့မနစ်ဟိုနည်းနည်းတော့ကြာပြီထင်တယ်ဒီကလေးတငယ်များဆိုင်ရာဥပဒေပြဋ္ဌာန်းချက်ကိုဆွေးနွေးက ရအရာဒလိထုံးစံအရာအရွယ်မရောက်သေးပေမဲ့လည်းဒါလက်ထက်ခွင့်ရှိတယ်ဆိုတာမျိုးဒါမျိုးတွေဆွေးနွေးပြီးတော့တင်ပြတာမျိုးတွေတွေ့ရတယ်ဆိုတော့အံ့ဩဖို့လည်းကောင်းပါတယ်ဒီလိုမျိုးအရွယ်မရောက်သေးတဲ့မိန်းကလေးတွေကိုလက်ထက်ခွင့်ပေးတယ်ဆိုတာလွှတ်တော်ထဲမှာဆွေးနွေးတယ်ပေါ့နော်ဆိုတော့ဒါမျိုးတွေပေါ့အဲ့တော့ဒီလွှတ်တော်တွင်ဒီနိုင်ငံတော်အစိုးရကနေပြီးတော့အမျိုးသမီးတွေကလေးတငယ်တွေပေါ့နော်အဲ့ဒါကိုကာကွယ်ဖို့အတွက်ပေါ့နော်ဒီလိုချမှတ်တဲ့အခါမှာဟိုဘာကြောင့်အရေးကြီးရလို့ထင်လဲရှင်
ဘာကြောင့်ရေးကြည့်လဲဆိုရင်တော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီအခုကတိုင်းပြည်ကလုံးဝအစအပြန်စနေရတဲ့အချိန်ဖြစ်တယ်အဲ့တော့မူဝါဒတွေဥပဒေတွေကတိတ်ပြီးတော့အာမကောင်းနေပြီဆိုတော့အခုနောင်ဆယ်နှစ်ဆိုရင်ဒီလိုဖြစ်ချင်မှာဖြစ်မှာပေါ့နော်အခုချိန်မှာတော့မူဝါဒတွေဥပဒေတွေအာကောင်းကောင်းနေဒီကလေးတငယ်တွေအတွက်ပဲဖြစ်ဖြစ်အမျိုးသမီးတွေအတွက်ပဲဖြစ်ဖြစ်တိုင်းရင်းသားတွေအတွက်ပဲဖြစ်ဖြစ်အကာအကွယ်ပေးတဲ့ဥပဒေတွေကအရန်လိုအပ်နေတယ်မရှိနေဘူးမရှိနေတဲ့အတွက်ကျမတို့လွှတ်တော်ထဲမှာခုနမတ်အင်ဂျင်ပြောသလိုပဲဆွေးနွေးလိုက်ပြီဆိုရင်အမျိုးသားဒီဟိုဒါကတော့ကျမဟိုအမျိုးသားရဲ့အမျိုးသမီးရဲ့ခွဲခြားပြောတာမဟုတ်ပေမဲ့သူတို့ရှုထောင့်ကအမျိုးသားရှုထောင့်ကပဲကြည့်တယ်သူတို့ဘက်ကဘာမှန်းရော့သွားမလဲသူတို့ဘက်ကအဲ့အတွက်လုံခြုံမှုเนาะအပြည့်အဝသူတို့ကလိုချင်တဲ့အခါကျတော့အမျိုးသားရှုထောင့်ကနေဆွေးနွေးတယ်ဒါပေမဲ့အဲ့လိုနေရာမျိုးမှာကျမတို့အမျိုးသမီးတွေအဲ့ဒီကလေးတငယ်ကိစ္စမှာဆိုလဲအမျိုးသမီးတွေအများကြီးပဲပြန်ပြီးတော့အပြန်လန်နေဆွေးနွေးပြီးလွှတ်တော်ကအရန်ကိုစိတ်ဝင်စားစရာကောင်းအောင်ပေါ့เนาะကျမတို့ဆိုလဲဘယ်လိုလုပ်ရလဲဆိုရင်အဲ့ဒီဥပဒေချမ်းကော်မတီမှာရှိတဲ့တက်ဆိုင်တဲ့တာဝန်ရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုအပြင်ကနေပေါ့နော် pressure တွေပေးရတယ်ဖုန်းတွေခေါ်ပြီးတော့အဲဒါကတော့မရအောင်နော်ဒီလိုတော့မဖြစ်ဘူးနော်ဆိုကျမတို့အပြင်ကလည်းပံပိုးရတယ်အဲ့အတွင်းမှာရှိတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပြန်ပြီးတော့စိန်ခေါ်ပြီးတော့ပေါ့နော်တုံ့ပြန်ဆွေးနွေးတာရှိအကယ်၍အမျိုးသမီးတွေကဒီချက်ပိုပေါ်လာရင်ပိုအတန်နေပိုကြကြလောင်လောင်နဲ့ပြောနိုင်မယ်ပိုပြီးတော့စွာတဲ့လူလိုတာပေါ့ကျမတို့ကဒီအချိန်မှာတော့ခက်စွာစွာလူတွေရမှာလေအေးအေးဆေးဆေးအမျိုးသမီးဖြစ်တယ်ကျမတို့ပါသွားတယ်ဒါပေမဲ့သူကရိုးရိုးပဲအေးအေးဆေးဆေးနေတဲ့လူဆိုရင်တော့မဖြစ်ဘူးဒီအချိန်မှာကျမတို့ hot dog တွေအများကြီးလိုတယ်များများပြောများများရန်စွာပြီးတော့ကျမတို့ကစွန်ရန်စွာတယ်ဆိုတာကျမတို့အတွက်မဟုတ်ဘူးအားလုံးသောတိုင်းပြည်မှာရှိတဲ့အမျိုးသမီးအမျိုးသားတွေအတွက်တကယ်တက်တက်ကြွကြွနဲ့လုံမဲ့သူမျိုးတွေပေါ့နော်ဆိုချန်ပီယံတွေလိုနေတာပေါ့အဲ့လိုချန်ပီယံတွေများများဖြစ်ဖို့ဆိုရင်တော့ကျမတို့အသက်ငယ်တဲ့သူတွေအမျိုးသမီးတွေများများလွှတ်တော်ရဲရောက်မှကျမတို့အတွက်စိတ်ချရမယ်လို့ထင်တယ
်တိုင်းသားဒေတာတွေနေဆက်ဒေတာတွေအထူးသဖြင့်အခုဒီနိုင်ငံတကာအာယုဆိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒီတချို့အမျိုးသမီးတွေပေါ့နော်အဲဒီလိပ်ပိုင်းဆိုင်ရာကိုအဓမ္မအကျင့်ခံရတယ်ဆိုတာမျိုးတွေပေါ့နော်တကယ်ကိုစစ်ရာဇဝင်မကျူးလွန်မှုဖြစ်တယ်ဆိုတာမျိုးဆိုတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ကောဒီမက်ခင်လေးအမျိုးသမီးတွေဖွဲ့ရထားပေါ့ရက်တီချက်ဘယ်လိုရှိလဲရှင
်ကျွန်တော်တို့ကတော့အမျိုးသမီးတွေဖြစ်တဲ့အတွက်အမျိုးသမီးတွေအတွက်စာနာတယ်ဟိုနောက်တစ်ခါတရားမျှတမှုအတွက်ကိုကျွန်တော်တို့ကရက်တီပေးခြင်းတယ်အဲ့တော့သူ့ဘာသူနိုင်ငံရေးအခြားစစ်ကိစ္စခဏထားကျွန်တော်တို့ဒါဟိုနောက်မှထားကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့အမျိုးသမီးတွေပေါ့အကြမ်းဖက်မှုတွေသူတို့နေရဲဆုံခွာပြီးတော့ပေါ့နော်အတင်းအဓမ္မဟိုရွှေပြောင်းခိုင်းတာတွေသူမဟုတ်လို့ရှင်နှိမ့်မနှိမ့်ဆက်တဲ့ဟာမျိုးတွေတော့ကျမတို့ကပြင်းပြင်းထန်ထန်ရှုံချရတယ်။ဘသူပဲလှုပ်လှုပ်ပေါ့နော်။ဘယ်ဘက်ကပဲလှုပ်လှုပ်ကျမတို့ကတော့ရှုံချရတယ်။အဲ့တော့ဒါပေမဲ့နောက်တစ်ခုကတော့ပြဿနာဘာရှိလဲဆိုတော့ကျမတို့ဟိုပြည်တွင်းမှာနေထိုင်ရတဲ့သူတွေပေါ့နော်။သူတွေလူတွေမှာကျမတို့ကရန်သူကအများကြီးဝိုင်းနေတာပေါ့နော်။ပြောလို့ရှင်ကျမတို့ရဲ့အမြင်လေးကျမတို့ရဲ့ပြောဆိုချက်တွေကိုလွတ်လွတ်လပ်ပြောဆိုနိုင်မှုမှလည်းအကန့်အသတ်တွေရှိတယ်။ဘာလို့အကန့်အသတ်တွေရှိလဲဆိုရင်ကျမတို့ဟို Facebook တို့လို social media တွေမှာပဲဖြစ်ဖြစ်တိုက်ခိုက်မှုတွေပေါ့ဆိုတော့ဟိုဒါကြောင့်ကျွန်တော်တို့အမျိုးသမီးအဖွဲ့တွေပဲဖြစ်ဖြစ်ကျွန်တော်တို့အချင်းချင်းကြားထဲမှာကျွန်တော်တို့ရဲ့ conference တွေအစည်းအဝေးတွေမှာတော့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုပွန့်ပွန့်လင်းလင်းအဲပြောလို့ရတာပေါ့နော်ဒါပေမဲ့ Guardian ကြတော့ကျွန်တော်တို့ရဲ့လုံခြုံရေးအတွက်နောက်တစ်ခုကတော့အခုကဘယ်လိုပြောဖြစ်မလဲဆိုရင်ဟိုတိုင်းပြည်ထဲမှာရှိတဲ့အခြေအနေကအရန်ကိုရှုပ်ထွေးနေတာပေါ့နော်ခုကအစွန်ရောက်တဲ့အတွေးခေါ်အယူဆတွေရှိသလိုအဲတချို့ကိစ္စတွေကြတော့လည်းနားမလည်ပဲနဲ့ဟိုဘာမှမမသိပဲနဲ့နောက်ကနေလိုက်နေရတဲ့အနေအထားမျိုးတွေရှိတဲ့အခါကျတော့အဲ့ကြားထဲမှာကျတော့ကျမတို့ကနေရတာတော့တော်တော်လေးသတိထားပြီးနေရတယ်။ဒါပေမဲ့ကျမခိုင်ခိုင်မာမာပြောလို့ဒါကတော့ကျမတို့ရက်ဖက်ဖွဲ့စီအများစုအထူးသဖြင့်အမျိုးသမီးဖွဲ့တွေကတော့ဒီခံစားထိကြိုက်နာခြင်းခံစားရတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့အတူတူရှိတယ်။သူတို့အားလုံးဘေးအန္တရာယ်ကင်းဖို့အတွက်လည်းကျမတို့ကအမြဲတမ်းဆူတောင်းနေတယ်ကျမတို့လုံနိုင်တာဒါပဲနောက်တစ်ခါအမှန်တရားအတွက်တရားမျှတမှုအတွက်ကျမတို့ဘာလုပ်ပေးနိုင်မလဲကျမတို့လုပ်ပေးနိုင်တဲ့ဟာလေးတွေကိုကျမတို့လုပ်ပေးဖို့ပေါ့နော်ဒါဟုတ်လဲကျမတို့ကတော့အမြဲတမ်းဆင်သင့်ရှိတယ်ဒါပေမဲ့ပြည်တွင်းမှာနေရတဲ့အတွက်တော့ခုနလိုအဟန်တာဟိုပေါ့အကန့်အသတ်ကလေးတွေတော့ရှိတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီလိုမျိုးပေါ့နော်ဖိနှိပ်မှုအတိုင်းတာတွေအလောက်ကြီးမားတဲ့အထူးသဖြင့်အမျိုးသမီးတွေပေါ့နောက်ပြီးတော့ဒါ ဖိနှိပ်မှုကမျိုးစုံဖြစ်နေတာပေါ့နော်ဒါအကြမ်းဖက်ဖိနှိပ်မှုတွေတန်းတဲဆဲမှာဖြစ်နေတယ်လို့အခုဒီမျိုးတွင်းမှာလည်းဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဒါနောက်အိမ်တွင်းအကြမ်းဖက်မှုအဲ့ဒါမျိုးတွေပေါ့နော်ဆိုတော့အဲ့တော့ဒီလွတ်တော်တွင်းမှာရှိနေတဲ့လွတ်တော်အမတ်ဒီအမျိုးသမီးတွေနောက်လွတ်တော်ရဲအခုဆိုရင်2020ပြည့်နှစ်ရွေးကောက်ပွဲကြီးကလည်းနီးလာပြီဆိုတော့လွတ်တော်ရဲဝင်မဲ့ဒီအမျိုးသမီးတွေအနေနဲ့ကရောဒီအမျိုးသမီးဒုကာကွယ်ရေးအတွက်ပေါ့နော်သူတို့ဘာတွေလုပ်ပေးနိုင်မလဲရှင့်
ဘာတွေလုတ်ပေးတင်လဲဆိုတော့လုတ်ပေးတင်တာတော့အများကြီးပေါ့နော်အထူးသဖြင့်တော့အမျိုးသမီးတွေကိုအကြံဖတ်မှုပပျောက်ရေးအမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်မူဝါဒတွေဥပဒေတွေကိုသူတို့ဟိုပြတ်ထမ်းဖို့အတွက်သူလုတ်ပေးနိုင်တယ်နောက်တစ်ခါဒီအစိုးရရဲ့ဌာနဆိုင်ရာဘတ်ဂျက်တွေမှာပေါ့နော်အမျိုးသမီးတွေရဲ့ကိုအကောက်အွယ်ပေးမဲ့ကိစ္စတွေဆောင်ရွက်ဖို့အတွက်ဘတ်ဂျက်တွေပို့ချပေးတဲ့ကိစ္စတွေဒါသူတို့လုံနိုင်ဆုံးကိစ္စတွေဖြစ်တယ်။ဒါပေမဲ့စိတ်မကောင်းစရာပဲအမျိုးသမီးကလွှတ်တော်ထဲမှာဆရာခိုင်နှုန်းကြော်ကြော်ပဲရှိတယ်။ဆိုတဲ့အခါကျတော့ဒါကိုဟိုတည်တည်ချာချာနဲ့အခုချိန်ထိပေါ့နော်ကျမတို့၅နှစ်တာကာလရောက်လာမယ်။အဲ့ချိန်မှာတည်တည်ချာချာနဲ့တည်တည်ချာချာကိုမှအမျိုးသမီးကိစ္စအတွက်ကိုစိုက်လိုက်မှတ်တဲ့ဆောင်ရွက်နိုင်မှုမှလည်းအားရစရာမရှိသေးဘူး။ဒါလေးတွေမှလည်းအခက်အခဲတွေရှိတယ်။ဒါပေမဲ့ကျမကဒါကြောင့်မလို့2020ရွေးကောက်ပွဲလာတော့မယ်။အဲ့ခါကျရင်အမျိုးသမီးຢາກໄກຫນົງດີແທ້ປູບີ້ຫຼຸດတော်ແລ້ວຍောက်ຜູ້ອັດတော့ເຈົ້າມາເຮົາອາຍຸງຖ້າຫນີເດດີກိສາແມ່ນໆຍောက်ລີລູມຍາລີບາເບ້ບໍ່ເຈົ້າມາເຮົາມາອ້າຊິເດອະມິໂຕມີດີຕະຄູຊື່ນີ້ລາຍຫຍັງຫນໍໂຕໂອທောက်ກັນແມ່ອະມິໂຕມີດີອ້າຍຊິຫນີແລ້ວສືຍວົ້ງແນ່ຢື້ດາຜິດແດ່ອັດແດ່ດີກိສາປູບີ້ເຈົ້າມາເຮົາອະມິໂຕມີອີ່ອັດແດ່ແບບຜິດຜິດຄະເລຕັງແງດີອັດແດ່ແບບຜິດຜິດປູບີ້ເຈົ້າກ້າວມົນແນ່ມູວາລາດີປູບີ້ຊະຫນາຍຫມູອັດတော့ເຈົ້າມາ2020ຍີກောက်ປວຍອະຍັງອີ່ຈີ້ແລ້ວເຈົ້າມາເຮົາ
main engine တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့တုဒ္ဒဆုံလင်း American တခွေအစီအစဉ်ကိုနားဆင်နိုင်ပါပြီဒီတစ်ပတ်မှာတော့ American ပြည်ထောင်စုနဲ့ Mexico နယ်ကြားတစ်လျှောက်ကကဏ္ဍရဒေသမှာတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူတွေကိုလိုအပ်မဲ့ရေရိတ်ခါပံ့ပိုးပေးနေတဲ့စစ်နာဝန်ထမ်းတွေအကြောင်းမတန်စွမ်းနေတဲ့အထူးအိုလံပစ်ရမုံငွေပွဲအတွက်ရေခဲရေချိုးပွဲအကြောင်းနဲ့ဖန်သားမြင်နဲ့ဖန်တီးတဲ့အမှုပညာလက်ရာအကြောင်းအရာ၃ခုကိုပေါင်းစုပြီးဒီတစ်ပတ်သုတစုံနဲ့ American တခွေမှာကိုအောင်ကတင်ပြပေးထားပါရခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာနေထိုင်တဲ့ဂျွန်နဲ့လော်ရာဟန်တာတို့နှစ်ဦးဟာအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်ကြားတစ်လျှောက်ကကန်နာယာဒေသမှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေအသက်ရှင်နေထိုင်နိုင်ရေးလိုအပ်မဲ့ရိတ်ခါစားသောက်ဖွယ်ရာတွေကိုလိုက်လံချထားပေးပါရတယ်။လော်ရာဟန်တာရဲ့ဇာတိကတော့မက္ကဆီကိုနိုင်ငံဟာလီစကိုပြည်နယ်ကမျိုးလေးတစ်မျိုးဖြစ်ပြီးသူဟာလွန်ခဲ့တဲ့43နှစ်ကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးနိုင်ငံသားဖြစ်လာပါရတယ်။2009နှစ်တုန်းကတော့သူဟာဂျွန်ဟန်တာနဲ့တွေ့ဆုံပြီးအဲ့ဒီနှစ်တုန်းကဆိုရင်မက္ကဆီကိုဘက်ကနေဝင်ရောက်လာသူ28ဦးထက်မနည်းဟာနေဆက်ဖြတ်ကူးစင်မှာရေငက်ပြီးတော့တည်ဆုံကုန်ပါတယ်။အဲ့နောက်တော့ဂျွန်ဟာတောက်ရီဘူးတွေကိုဂန်နာယာထဲမှာလိုက်လံချထားပေးပြီးတော့အဝေးကအလွယ်တကူမြင်နိုင်အောင်အလံတိုင်းလေးတွေစိုက်ထူပေးထားပါတယ်။လော်ရာကတော့ပထမဆုံးသူ့ရဲ့စေတနာဝန်ထမ်းလှုပ်ဖော်ကင်ဘက်တူဖြစ်လာပါတယ်။
We used to have 340 water stations.
နေရာပေါင်း340လောက်မှာတောက်ရီလိုက်ချထားပေးပါတယ်။ကုမဲ့သူမရှိတော့လဲတခါတလေအရန်ပင်ပန်းပါတယ်။ကိုရီတာတည်သွားရင်ဘယ်သူများဒီအလုပ်တွေကိုဆက်လုပ်ပါမလဲလို့ဂျွန်ကစိတ်ပူနေပေမဲ့ကိုလုံနိုင်တာကိုဆက်လုပ်သွားရုံပဲလေ
။အဲ့လိုလှည့်လည်သွားလာနေစဉ်မှာလဲနေဆက်ဖြတ်ကူးသူတွေနဲ့တွေ့ဆုံလေးရှိပြီးစားတောက်စရာတွေဝင်ငှပေးပါတယ်။လော်ရာဟန်တာက
You know, we cannot change
the view. Lajja Duri ye, Nangan Duri ga, Achi Ni Duri, Apiang Le Piang, Ko ga, Lo Ma Pei Nai Me, Turu Lo An Me, Ji Lao Do, Ko ga Pei Nai Ma Re.
တချို့ကတော့အခုလိုဝင်ရောက်လာသူတွေအပေါ်အကူအညီပေးနေတာကိုမကြိုက်ကြပါဘူး။အရီဇိုနာပြည်နယ်ကမျိုးချစ်ပုဂ္ဂိုလ်များအဖွဲ့ကဟန်တာတို့လိုက်ချပေးထားတဲ့ရေဘူးတွေကိုလည်းသူတို့တွေ့တယ်လို့ဆိုပါရယ်။ဂျနီဖာကအခုလိုပြောပါရယ်
။ Of course, we don't want to see anybody die.
ဒီနေရာမှာလူတွေတေကြချေကြတာကိုမတွေ့လို့ပါဘူး။ဒါပေမဲ့သူတို့နိုင်ငံဖက်မှာရေရှိနေရတဲ့နဲ့ဒီကိုလာနေကြတာကို
တရားမဝင်ဝင်ရောက်လာသူတွေကိုအစအစာရေစသဖြင့်ပေးကမ်းတာကြောင့်အဲ့လိုကူညီသူတွေကိုရာဇဝတ်မှုနဲ့ဖမ်းဆီးခွင့်မရှိပေမဲ့ထိမ့်သိမ်းခံဘူးသူတွေလည်းရှိပါတယ်။ဒါပေမဲ့လည်းလက်မလျှော့တဲ့ဂျွန်ကနေကြားတစ်ချောင်းရေပေးနေတဲ့ဆယ်မျောင်းကိုဘေးအန္တရာယ်ကင်းကင်းနဲ့ဖျက်ကူးနိုင်အောင်စီစဉ်ပေးဖို့ကြံစည်နေပါတယ်။အဲ့ဒီဆယ်မျောင်းစတင်အသုံးပြုခဲ့တဲ့နှစ်80ကာလတစ်လျှောက်မှာနေဆက်ကနေဖျက်ကူးသူ900ထက်မနည်းတည်ဆုံခဲ့တာပါ။ဒါကြောင့်ဆင်မြောင်းတစ်လျှောက်မီတာ400အကွာဝေးတိုင်းမှာဖြတ်ကူးလို့လွယ်အောင်ကြိုးတွေလိုက်ပြီးတော့တွေ့တန်းပေးထားနိုင်မှုသူကစိတ်ကူးထားပါတယ်
။
don't get us wrong, we're not for illegal crossing.
တရားမဝင်ဖြတ်ကျော်ဝင်ရောက်တာကိုအားပေးတာမဟုတ်ပါဘူး။လူတွေရေမနစ်အောင်လာခုလိုလုပ်မှာ။ကိုနေတဲ့ပတ်ဝန်းကျင်တွေအသီးစိတ်နဲ့တာဝန်ယူလုပ်ပေးရမှာ
။ဂျွန်ဟာနေဆက်ဖြတ်ကျော်ဝင်ရောက်သူတွေကိုလက်မခံခြင်းနဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူဖြစ်ပေမဲ့သူ့မျက်စိရှိမောင်းမှာအတိဒုက္ခရောက်သူတွေကိုစာနာပြီးအခုလိုကူညီဆောင်ရွက်ပေးနေတာပါခင်ဗျာ။ရေခဲတမျှအေးဆက်နေတဲ့ရေတဲ့ခုံစင်းမှုကတော့အားလုံးအတွက်တိတ်မလွယ်ကူပေမဲ့တချို့ကတော့ပျော်လဲပျော်ရလူမှုတိုင်းဝိုင်းအတွက်အကျိုးပြုရလဲရောက်တာကြောင့်ကြိုက်နှင်သက်ကြပါရယ်မတန်ဆွမ်းတွေအတွက်ဖွဲ့စည်းထားတဲ့အားကစားအသင်းတွေကိုပံ့ပိုးပေးဖို့မေရီလန်းအထူးအိုလံပစ်ရန်ကုန်ငွေပွဲမှာရေဆင်းချိုးကြတာပါ Sunny Boy ကန်ဂျီမှာရေခဲလူတမျှအေးနေတဲ့ရေတဲ့မေရီလန်းပြည်နယ်အန်နာပိုလစ်မြို့ကန်တချို့ဟာရေဆင်းချိုးကြတာပါတချို့ကလည်းအမျိုးသမီးရေကူးဝတ်စုံတွေဝတ်ပြီးရေထဲဆင်းပါတယ
် We said if we're going to do this we need to make sure that
ဘောဘိုင်းအဘိကမီအဘိုင်းကဟူလာစကဝဘီဆင်းချူကြမယ်ဆိုရင်ဘာကြောင့်အခုလိုဝတ်ကြတာလဲဆိုတာကိုတခြားသူတွေသိဖို့လိုပါတယ်
။သုံးရကြချင်းပါတဲ့ကမ္ဘာအကြီးဆုံးရေခဲရေချိုးပွဲမှာလူပေါင်း12,000လောက်ပါဝင်ခဲ့ကြပါတယ်။တချို့ကမေရီလန်းဖူတဘောအသင်းဖြစ်တဲ့ Baltimore Ravens ကိုထောက်ခံတဲ့အလံငယ်လေးတွေကိုဂိုင်းပြီး5 degree celsius တာရှိတဲ့အလွန်အေးတဲ့ရေထဲအပြေးလွှားရေဆင်းချိုးပါတယ် Robert Haring
The air is cold but it's nothing compared to the water
လေတိုက်တာအေးပေမဲ့ရေလောက်တော့မအေးပါဘူးရေထဲကို diving ထိုးဆင်းလိုက်တယ်ဆိုရင်ပဲဒီကုလုံးကျင်တက်သွားတာပါ
ကမ္ဘာတဝန်းနိုင်ငံပေါင်း185နိုင်ငံမှာအထူးအိုလံပစ်ပြိုင်ပွဲကျင်းပပြီးမတန်ဆွမ်းတွေသူတို့နှစ်သက်ရာအားကစားတွေမှာပါဝင်နိုင်ဖို့ရန်မုံငွေရှာဖွေနေတာပါ Maryland ပြည်နယ်ကအထူးအိုလံပစ်ပြိုင်ပွဲဥက္ကဋ္ဌ Jim Schumacher က
The oldest athlete here in Maryland is 85 years old.
မေရီလန်းမှာနေတဲ့အသက်ကြီးဆုံးအားကစားသမားကအသက်85နှစ်ပါ။ဒီကကလေးတွေကတော့အသက်7နှစ်အရွယ်ကလေးကပြိုင်ပွဲတွေမှာပါခဲ့တာဖြစ်ပြီးတချို့ဆိုရင်ပိုခက်တဲ့ကစားပွဲတွေမှာတော့ပါနိုင်ကြပါတယ်။အားကစားသမားတွေအတွက်အရေးကြီးဆုံးကတော့သူတို့ရည်မှန်းထားသလိုအောင်မြင်ကြဖို့ပါ
။တချို့ကလည်းမိသားစုဝင်တွေကိုပါခေါ်လာပါတယ်။ Justin Spittel က
I'm a little crazy but you know it's
all Tamima ခေါ်လာလိုက်ပါတယ်အထူးအိုလံပစ်ပွဲကိုပံ့ပိုးပေးခြင်းလို့ခေါ်လာတာပါဆွေမျိုးတွေထဲမှာလည်းအထူးအိုလံပစ်ပြိုင်ပွဲဝင်သူတွေရှိတယ်ဆိုတော့ကူညီနိုင်လောက်လာကူတာပါ
ရေထဲကိုအလှည့်နဲ့ဆင်းကြပါတယ်တချို့ကတော့အခုလိုရေလာချိုးတာပထမဆုံးချိန်ဖြစ်ပြီးတော့တချို့ကတော့၄ချိန်လောက်ရှိပါပြီ Marissa Bartol က
ဝီဝါဖစ်အစ်ပီကာဖိုင်ပါတယ်မိသားစုအစဉ်လာလိုတောင်ဖြစ်နေပါပြီကျမဟာအထူးအိုလံပစ်ပြိုင်ပွဲအတွက်အင်တိုက်အားတိုက်ကူညီပံ့ပိုးနေတဲ့သူဖြစ်တယ်လို့ဒီကိုလာကြတဲ့သူတွေအပေါ်လဲကျေးဇူးတင်ကြောင်းပြသတာပါ
အထူးအိုလံပစ်ပြိုင်ပွဲတွေဟာမတန်ဆန်းနေတဲ့ဘဝအတွက်အတော်လေးအထောက်အကူဖြစ်ပါတယ်ပြိုင်ပွဲဝင်ခရစ်စတုန်းက
The Indo Special Olympics I didn't have anybody
အထူးအိုလံပစ်ပြိုင်ပွဲမဝင်ခင်တုန်းကဆိုရင်ဘယ်သူနဲ့မှမတွေ့ရပါဘူးတကယ်ချင်း၃-၄ယောက်ပဲရှိတာပါဒါပေမဲ့အခုတော့တကယ်ချင်းနဲ့အများကြီးရလာပြီးအလွန်ပျော်ဖို့ကောင်းပါတယ်
ဒီနေ့မေရီလန်းအထူးအိုလံပစ်ပြိုင်ပွဲအတွက်ရန်မုံငွေ3000ကျော်ရရှိခဲ့ပြီးဒီငွေတွေနဲ့မတန်ဆန်းနေတဲ့ဘဝကိုပိုမြင့်တင်ပေးသွားနိုင်မှာပါခင်ဗျာတော့စ်ဇင်စကီယာဖန်သားမြင့်ကိုအသုံးပြုပြီးတော့အယောင်တောက်ပတဲ့ဖန်အိုးတွေကိုရက်လုတ်သူပါသူဟာအိုးလို့ရမှာအဓိကကျတဲ့ဖန်သားမြင့်ဖြစ်လာအောင်ဖန်တီးရမှာလဲအပူပေးတဲ့ဆက်ကိုပူအောင်တည်ထွင်ခဲ့ပါတယ်သူ့ရဲ့အမှုပညာလက်ရာတွေကိုတော့သူချစ်တဲ့ငှက်တွေရဲ့အယောင်ကိုအခြေခံပြီးတော့ဖန်တီးတာပါအထူးသဖြင့်တော့မျိုးရုံးပြောက်ကြွယ်တော့မဲ့ငှက်မျိုးတွေကိုသူကအဓိကမိမုံထုတ်ပြကြင်တာပါငယ်စဉ်ကကြီးပင်းခဲ့တဲ့ Massachusetts ပြည်နယ်ကိုပြန်လည်ပတ်ပြီးမှငှက်မျိုးတွေရဲ့အယောင်ကောက်ကြောင်းပုံစံတွေကိုသူကအထူးစိတ်ဝင်စားခဲ့တာပ
ါ Grew up in an incredibly beautiful natural
တဘာဝနဲ့ပိုထိတွေ့နိုင်တဲ့နေရာမှာကြီးပင်းခဲ့တာကြောင့်ငှက်မျိုးစုံကိုတွေ့ဖူးပါတယ်စိတ်မကောင်းစရာကတော့တချို့တွေမျိုးတုံးပြောက်ကြွယ်ကုန်တာပါ
ဒီဆယ်စုနှစ်တွေအတွင်းမြောက်အမေရိကကငှက်ကောင်ရီ၄ပုံတပုံကျော်ခန့်အထိကျဆင်းသွားတာကိုသိလဲရချိန်မှာတော့သိအံ့ဩသွားခဲ့တယ်လို့ဇင်စကီကဆိုပါတယ်။တဘာဝဘေးအန္တရာယ်အမျိုးမျိုးကြောင့်ငှက်ကောင်ရီတန်း၃000လောက်ဟာလဲယောင်းနေသွားတာပါ။ဒါအပြင်သူမှတ်မိတဲ့ငှက်မျိုးစားတွေအကြောင်းလေ့လာရမှာလဲ60ရာခိုင်နှုန်းထက်မနည်းဟာအန္တရာယ်ကျရောက်နိုင်တဲ့ငှက်မျိုးစားရှင်းထဲမှာပါတယ်လို့ဆိုပါတယ်။အဲ့ဒီနောက်တော့ငှက်မွေးတွေလိုအယောင်ရောစက်ဖို့ဖန်သားမြင်တွေဖန်တီးပေးတဲ့ဆက်ကိုပြုလုပ်ခဲ့ပါတယ်။ဖန်ချောင်းတွေကိုအပူပေးဆွဲဆန့်ပြီးတော့ညီညီညာညာအမြင်လေးတွေဖြစ်လာအောင်အေးခံလိုက်ရတာပါ
A lot of the color variations do have
ရောင်စုံဖန်သားမြင်တွေကိုရောရှက်လိုက်တဲ့အခါမှာတော့အယောင်စန်းတွေရပါတယ်အယောင်စုံကိုအသေးစိတ်ကြကြပေါင်းဆက်လိုက်မယ်ဆိုရင်တော့စုတ်တန်တဲ့ပကြီးရေးသလိုဖြစ်သွားပါတယ
်ညက်တွေရဲ့ပုံစံကိုတခြားလေ့လာပြီးမှအယောင်တွေကိုရွေးသားလို့လဲဇင်စကီကပြောပါတယ်တစ်ခါတလေအိုးရက်ရမှာတော့တစ်ဖက်ကိုအယောင်စုံတွေသုံးတစ်ဖက်ကိုပြောင်းသုံးတယ်လို့ဆိုပါတယ်အဲ့နောက်တော့ပုံစံကွက်တဲ့ကိုဖန်သားမြင်နဲ့ထည့်ပြီးတော့အပူပေးမီးဖောရတာပ
ါ So what they become is thousands and thousands
အဲ့နောက်ထောင်းနဲ့ချီတဲ့ရောင်စုံအကွက်ဆန်းတွေပေါ်လာပြီးရောင်ပြန်ဟပ်ရင်အရန်ကိုကြည့်လို့ကောင်းသွားပါတယ်
သူရဲ့လုပ်တဲ့အလှဆင်ဦးတွေကိုတော့ကဘာတလွားကပြတိုက်တွေပြပွဲတွေမှာပြတ်သားသွားတယ်။အခုလိုကိုဝါသနာပါယာကိုလှုပ်ခွင့်ရတဲ့အတွက်လဲဝမ်တာကြောင့်ဇင်စကီကပြောရတယ်ခင်ဗျာ။
တူတဆောင်ရဲ့ American တခွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ Docking Music Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ
ကဘာတလောမှာလေးရုညဉ့်ဉဲမှုကြောင့်တေဆုံးရသူကနှစ်ဆင်တန်းနဲ့ချီပြီးရှိနေတဲ့အတွက်လေးရုညဉ့်ဉဲမှုပြဿနာကိုအရေးတကြီးဖြေရှင်းချဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်းပုတ်သတ်မှတ်ပြီးတတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးလူညဉ့်ဉဲမှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိုဒီတစ်ပတ်မှာပြောပြပေးပါရှင်။ဥပြင်း6တွေရာရေကြီးမြေပြူရာနဲ့မုန်တိုင်းတွေမကြခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆိုးဆိုးဝါးဝါးခံနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇူလ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာအစိုးရကမိတ်ဆက်ပေးခဲ့ပြီးတော့ရေရှည်အတွက်ပဝန်းကျင်ကောင်းရစေဖို့လေးရုညဉ့်ဉဲမှုကိုတိုက်ဖြတ်သွားမယ်လို့ကြေညာပေးခဲ့တာပါဟုတ်ပါတယ်လေးရုညဉ့်ဉဲမှုတွေရောပါအောင်လုပ်တာဟာကမ္ဘာကြီးပူနွေးမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့တန်းွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်။ဒါကြောင့်မြန်မာနိုင်ငံအတွက်လေးရုံညဉ့်ဉဲမှုကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့သဘောဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်။မြန်မာနိုင်ငံအတွက်လေးရုံညဉ့်ဉဲမှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့တိမ်ပုတ်ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနေတဲ့ထက်နေသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ဒါတွေကိုနှစ်တိုင်းနှစ်တိုင်းဆက်စီတဲ့အခါမှာတိတိချာချာသူတို့ကလေလူညဉ့်စီတဲ့ခုံးဝဲတွေကိုမီးလောက်ပိုက်ကနေဘလောက်ထွက်နေတယ်လဲအဲ့တော့တိတိချာချာရှစ်တလားနော်အဲ့ဒါလောက်ပုံလို့ရင်နောက်တစ်ချက်ကလူများသုံးနဲ့စနစ်ပေါ့နော်ဘတ်စကာရောတင်မောရောမီးချာရောလင်းညာရောအဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းသူတို့သွားစရာမလိုဘဲနဲ့သူအများတကားထဲမှာသွားခြင်းအပြင်ပေါ့နော်လောက်ဖို့နောက်ပြီးသွားတဲ့အခောက်ကိုကျော်ချာဖို့စီပင်းတော်တော့မျိုးတော်ဝင်စစ်တော်ကောင်တိုင်းအင်းနေတော့ကောင်ကလမ်းပေါ်မှာစားနေတော့အောင်ပေါ့နော်နောက်ပြီးလူတွေချော့ချော့မှုတွေတောင်းနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တဲ့လေ
တဲယူပို့ဆောင်ရေးဟာရုပ်ကျွန်းလောင်စာတွေကိုတုံးရတဲ့အတွက်လေးရုညဉ့်ဉဲမှုကိုအဓိကဖြစ်စေတာပါဒါအပြင်ရှိပြီးသားလောင်စာတုံးဆွဲမှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်ပမာပြမှာရှိတဲ့ကြည့်မှတော့လေလူညံမှုဖြစ်စီတော့အရင်အမြင်များကိုပြန်ကြည့်တဲ့ရှင်ရင်ဆွဲတွေပေါ့နော်ကြည့်ပြီးသူတို့မှာအရင်ကြီးတွေကိုရှော့ချဖို့ဒါထင်းချိုးတဲ့စနစ်ကိုတတ်လို့ရမလဲတတ်လို့ရမယ်ဆိုရင်တတ်တယ်နဲ့အထူးသဖြင့်ဒီအမှုံမွားတွေရှော့ချဖို့ဒီဒန်းဝေးတွေနေတူတဲ့ရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တဲ့နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေစေရုံလုံးရထောက်ရရရှိမယ်အဲ့လို solution တပါမပဝင်ချင်းထိန်းသိမ်းဆောင်ရှာဖို့တည့်ရမှုပါလေရှိတယ်ဆိုရယ် sensitive အစီရင်ခံစာရီလောက်တာတော့ရှိရတိုးတော့လည်းဘာတွေဘာတွေလုပ်ပါမယ်ဆိုရတဲ့ဟာဆောင်ရွက်ပုံမှန်မဟုတ်ခင်ဗျတကယ်ပဲတည်တည်ရရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မီးလောင်ကျွမ်းမှုကနေလေးရုညဉ့်ဉန်းစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ်
မီးတဲ့အန္တရာယ်တွေကိုရှော့ချရမယ်။ဘာလို့လဲဆိုမီးလောင်လို့ရှိရင်နေထဲမှာညဉ့်ညမ်းစီအရာတွေအများကြီးရောက်တယ်။ဘုံကအစအဲ့တော့လူလုံးတဲ့ဟာတွေရှိတဲ့ဟာရှိတယ်။အဲ့လူလုံးတဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်။ဥပမာအမိုက်ပြစ်တာအစအမိုက်သိမ်းစဲဖို့နောက်ပြီးတော့နေအိမ်တွေမှာလည်းကုလည်းနေတတိထားရမယ်။ရက်ခွက်တွေမှာလည်းမီးတွေပါလေမလောက်အောင်ဘယ်လိုလုပ်မလဲ။အဲ့ဒါလုပ်ရမယ်။အဲ့တော့မီးနဲ့တစ်ဆက်ချင်းမှာလည်းပန်းလုံးတန်းဝေးလေးရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်သစ်ပင်တွေများများလို့ရတယ်
။သစ်ပင်တွေဟာတိတ်ကိုအရေးပါတဲ့အတွက်သစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
။ပမာပြမှာသစ်ပင်တွေအရေးအတွက်ရော့သွားတာကသစ်ခိုးထုတ်တာလည်းအများကြီးပါတယ်။အဲ့တော့သစ်ခိုးထုတ်တဲ့ဟာတွေကိုနိုင်နိုင်နည်းနည်းပိတ်ဆိုင်ရမယ်ဒါတစ်ခု။နောက်တစ်ခုကရှည်ရဲ့သစ်ပင်တွေကိုရှိနေတဲ့လမ်းနေရာမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလိုအပ်တဲ့ခုတ်ချတဲ့တာမျိုးမလုပ်တတ်ဘူး နောက်တစ်ခုကစစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလေဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တယ်မျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူပေါင်းပြီးဘယ်နေရာမျိုးကတော့စိုက်တယ်နဲ့ဘယ်နေရာမျိုးကမစိုက်တယ်လဲဆိုတာမျိုးလေအမျိုးအစားအစနေရာအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တယ်နဲ့မဟုတ်ပြန်ခုံနေရတယ်နော်နေစိုက်တယ်မဟုတ်လို့ရှင်အဲ့အမျိုးလုပ်တယ်နဲ့ဘာကြောင့်လုပ်တယ်လဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တဲ့ပင်တင်ကတစ်နှစ်မှာဆိုလို့ရှိရင်သူက48ပေါင်ဆုတ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်48ရဲ့ပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တစ်တန်တော့ဆုတ်မယ်နော်အဲ့တော့တစ်တင်ရဲ့ကဏ္ဍအမတန်အရေးပါတယ်နောက်ပြီးတစ်ပင်ရှိခြင်းအပြင်လည်းအဲမြေကြီးကပြုံးတည်ခြင်းကိုကာကွယ်တယ်အဲ့တော့မြေကြီးကပြုံးမယ်ဆိုလို့ရှိရင်အမိုက်တည်းဖုန်နေလဲလွင့်တာပေါ့နော်နောက်ပြီးတော့မြေကြီးကမပြုံးတဲ့အကြောင်းလည်းမြေကြီးထဲမှာနေတဲ့ပိုးမအသေးကောင်အသေးလေးတွေကိုလည်းနေနိုင်ဖို့တို့တို့တနည်းအားဖြင့်လုပ်ပေးတယ်လို့ဖြစ်တယ်အဲ့တော့တပည့်တွေကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ဉန်းပစ္စည်းတွေဆန့်ထုတ်နိုင်တဲ့ဆက်ယုံအလုပ်ယုံတွေလုပ်ကံခွင့်ပတ်မစ်ကိုစနစ်တကျသတ်မှတ်ပေးဖို့ဖြစ်ပါတယ
်။ရှင်ရင်းစဆက်ယုံအလုပ်ယုံတွေကတခါဆောက်လုပ်ခွင့်ပြီးလို့ရှိရင်တို့ကိုလည်းပတ်ပစ်ခံမှာတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့ကအမတန်ခက်နေတယ်။အဲ့တော့သူတို့အတွက်လေဒုညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပါမစ်အစနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောင်မှာသူတို့ကိုလေဒုညဉ့်ဉန်းမှုနဲ့ဆိုင်တဲ့သက်သက်နော်ပါမစ်တစ်ခုပေးတယ်နဲ့အဲ့ပါမစ်မှာဒီပေါ်ပြထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖို့ဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်ရှေ့တတိပေးပတ်နိုင်ဖို့နောက်သူတို့ကိုအဲ့ပါမစ်တက်တန်းကိုလည်းကန့်သက်ပြီးတော့ဒီမှာငါးနှစ်တက်တန်းကိုထားလို့ရှိရင်ဒီတက်တန်းအတွက်မှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းဒီချင်းချုံနိုင်တဲ့အနာရှိတဲ့ပါမစ်စနစ်တစ်ခုကိုထိတိထွန်းထားတယ်ဒါမှပဲသူတို့ကစနစ်တကျနိုင်လာမယ်နောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်ဆိုတဲ့ပုံဆိုရင်တိုင်တာမှုတွေလိုတယ်အဲ့တိုင်တာမှုတွေအတွက်လိုအပ်တဲ့ပံပုံးမှုတွေပေးတယ်နဲ့အဲ့လိုလုပ်တဲ့ခါမှာလေလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လိုအပ်ပေးမဲ့လူတွေကိုလည်းအများကြီးတုံးလို့ပြည်ပညာလေးတွေလည်းအများကြီးလုပ်ဖို့လုပ်ပါတယ
်သဘောဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
အခုမြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစီစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ20ကီလိုဟတ်ဇ်15.13 လိုင်းဒိုမီတာ25ကီလိုဟတ်ဇ်11.83လိုင်းဒိုမီတာ32ကီလိုဟတ်ဇ်9.335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနေ့ခင်းသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါမယ်
ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တွေမှာတုံးဆွဲဖို့အမေရိကန်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒေါ်လာ8.3 billion ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ချနေရမှာလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်။သမ္မတရုံးဆိုင်တဲ့ဝါရှင်တန်ဒီစီမြို့ပြင်ကမေရီလန်းပြည်နယ်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်လာနိုင်တယ်လို့ဖြစ်ကြောင်းအတည်ပြုပြောဆိုပြီးနောက်တစ်နေ့မှာသမ္မတထရမ့်ကဒီရောဂါပိုးတိုက်ဖျက်ရေးမှာတုံးဆွဲမဲ့ငွေပမာဏကိုအတည်ပြုပေးလိုက်တာဖြစ်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း90နိုင်ငံနဲ့မင်းနယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်းတောက်ချနေအထိ3456ရောက်ထက်မနည်းရှိခဲ့ပြီးကူးစက်သူဟာလည်းတသိန်းကျော်အထိရှိလာခဲ့ပါပြီ။တရုတ်နိုင်ငံပြည်ပမှာကူးစက်သူအများဆုံးဖြစ်စေတဲ့တောင်ကိုရီးယားနိုင်ငံမှာတော့သေဆုံးသူ42ယောက်နဲ့လူနာသစ်196ယောက်ပါဝင်ကူးစက်သူ6824ယောက်ရှိခဲ့သလိုအရှေ့အလယ်ပိုင်းဒေသမှာအဆိုးဆုံးဖြစ်နေတဲ့အီရန်မှာလည်းအများအပြားသေဆုံးကူးစက်နေကြတာဖြစ်ပါတယ်။ဥရောပတိုက်မှာအဆိုးဆုံးကြုံနေရတဲ့အီတလီနိုင်ငံမှာတော့လူနာသစ်988ယောက်ရှိခဲ့တယ်လို့တောက်ကြနေကပြောဆိုပြီးမှတော့အခုထပ်တိုးလာတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။ရခိုင်ပြည်နယ်မြောက်ဦးနယ်အတွင်းနွားကြောင်နေတဲ့ရိုဟင်ဂျာကလေးငယ်တူတောက်ကြနေကမိုင်းနှိမ့်ပြီးသေဆုံးသွားခဲ့ပါတယ်။ရိုဟင်ဂျာကလေးငယ်၅ဦးနွားကြောင်နေကြစဉ်မိုင်းနှိမ့်ခဲ့တာလို့ဒေသခံအာရခန်ယိုမအွန်လိုင်းသတင်းဌာနမှဖော်ပြထားပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခမ်းမြို့နယ်မှာမွေးရည်ဆေးဝါးအမြောက်များဖမ်းဆီးရမိခဲ့တဲ့အကြောင်းသတင်းထောက်တင်တဲ့စစ်တမ်းမှုတွေကိုဖိတ်ခေါ်ပြသတဲ့ခီးစဉ်မှာတပ်မတော်ရဟရင်တစဉ်မတော်တဆဖြစ်ရာမှာလေရင်မှုနှစ်ဦးသာထိခိုက်မှုရှိခဲ့ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ကွတ်ခိုင်မြို့နယ်ကောင်းခါကျေးရွာလက်ခေါင်ကျေးရွာနယ်အနီးနားနယ်မြေတွေမှာဖေဖော်ဝါရီလ28ရက်နေ့မနက်ကနေမနက်4ရက်နေ့အထိတင်းစီရမိခဲ့တဲ့မွေးစည်းဝါးတွေကိုပြသဖို့ခေါ်ဆောင်သွားတာဖြစ်ပါတယ်။
စနေနေ့မနက်ခင်းသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကထိုနီပါလက်ဖြစ်ပါတယ်ဒီကနေ့ညနေပဲ6:00ခွဲကနေကိုရိုနာရေးထုတ်လွှင့်မဲ့အစီအစဉ်တွေကို လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထွန်ပါ
This program has come to you from the Voice of America, Washington.